လူကြီးရဲ့ဘဝမှာလို့ဆိုတုံကျင်တည်နေတဲ့လောကဓာတ်တရားတွေအများကြီးရှိပါတယ်။ဒီတစ်ခုကလည်းပဲတစ်ခါတည်းမှကျင်တည်ရတဲ့လောကဓာတ်လည်းရှိတယ်။အဲတစ်ခါတည်းမှကျင်တည်ရဆိုတော့ဘယ်လိုအမျိုးဖြစ်မလဲ။ Major catastrophe လို့ပြောဒီမှာတော့ဆိုထားတာနော်။ Major catastrophe ကကြီးကြီးကျယ်ကျယ်လောကဓာတ်တရားနဲ့တွေ့ရတာ။ဒီမှာကိုချစ်ခင်တဲ့သူတူဆုံးမသွားတာမျိုးနော်။ကိုယ့်ရဲ့အလောက်တိုင်းလုံလောက်တစ်ခုခုအချိန်တွေရဆက်လို့လို့မရလို့ရဆုံးနေရတာမျိုး။နေရာဒီတက်တစ်ခုကိုမသွားကျင်လို့နဲ့ကျောင်းသွားတာမျိုး။အဆွေရမှုတန်းဆိုရင်နေရာရှိကျောင်းသွားတာ။ဒါမျိုးကမိတယ်တက်ဆုပ်လို့ရှိနေတာပေါ့။ဒါခန္ဓာကိုယ်နဲ့ပတ်သက်လို့လည်းကျန်းမာရေးနဲ့ပတ်သက်လို့တစ်ခုခုကြီးကြီးဖြစ်ရလို့ရှိနေ။အဲဒါကိုမိတယ်တက်ဆုပ်လို့ခေါ်တာပဲ။အဲတော့လူတွေရဲ့အခြေခံစိတ်ဒီသဘောထားစိတ်ရဲ့ကြည်လင်မှုကိုပြည့်စုံနေတာကအဲ့တခါပြန်ကြုံတွေ့ရတဲ့မေဂက်တက်ဆုတ်ကဟိုဖြစ်နေတာကနည်းတယ်။လူတွေရဲ့အရေးကြီးစီရင်မှုလူတွေရဲ့စိတ်ကြည်လင်မှုကိုပြသသွားနေတာပါ။အများဆုံးဖြစ်ဆိုင်နေလာကြတာကတော့နည်းစဉ်ကြုံတွေ့နေရတဲ့အစိမ့်မပြေမှုတွေကအာစိတ်တပိကောက်ဖြစ်ရတာလေ။နည်းစဉ်ကြုံတွေ့နေရတာကပိုပြီးတော့ဖြစ်ဆိုင်နေတာမျိုးဖြစ်စီတယ်။အဲ့ဒါကိုလည်းပဲတခါစိတ်ပင်ရနဲ့ပတ်သက်တော့ research တွေအများကြီးလုပ်ခဲ့တဲ့အခွဲတွေကသူတို့ထုတ်ပြန်ကြေညာတဲ့ချက်တွေမှာလည်းတွေ့ရတယ်။လူတွေကဒီ mental breakdown ဖြစ်တာပေါ့။ mental breakdown တွေကိုဖြစ်သွားကြတယ်သိစားကြတယ်မှာ။တစ်ခါတည်းမှသိကြရတယ်စီးကြတယ်စိတ်ချင်းပြဿနာကြောင့်ဖြစ်တာကအနည်းပါတယ်။ nervous breakdown အဲ့လို nervous breakdown လို့ဘာလို့ဖြစ်ရတာမှာနေ့စဉ်ကြုံတွေ့နေရတဲ့ irritation တွေ stress တွေကြောင့်ဖြစ်တာကပုံများတယ်နော်။ဒါကြောင့်နေ့စဉ်ကြုံတွေ့နေရတဲ့ဒီစိတ်ကြည်လင်မှုလေးတွေကိုတိထားတော့ကြည့်ဖို့လိုတယ်။ဟိုမင်းကြီးတွေကပြောကငါကြည့်ဖို့မှမကြည့်ဘူးဆိုတာလေနော်။မင်းရှင်ခုဘဝမှာစိတ်ကြည်လင်ကြစိတ်နောက်ဆက်ဖြစ်စရာစိတ်ကတိရောက်ဖြစ်စရာတွေဟာအများဆုံးကြည့်ကြတာနော်။အလို့ကျင်းရနေတော့တခါလို့ထုံလို့ဖြစ်သွားတယ်။စိတ်မှတော့တိကျဖြစ်နေတော့စိတ်မကြည့်ဘူး။ဒါမှအဲ့ဒါကိုရိုးရိုးလို့ဖြစ်သွားတော့ဒါကိုတနည်းနည်းနဲ့တက်တာကိုလို့ရမယ်လို့ပြောချင်တာတော့အဲ့လိုမိသားပြတော့ဘယ်လိုနေကြလဲ။အဲ့လိုမိသားပြတယ်လို့ဖြစ်ပြီးတော့နေမကြတယ်နဲ့ဒီ stress ရတဲ့ဒီစိတ်ကတိကောက်ဖြစ်မှုရဲ့ဒဏ်ကြောင့်လူမာကြီးရှိမှစက်မကြီးထိကျတော့တယ်စိတ်ထိကျတော့တယ်လည်းတွေ့ရတယ်နော်။ဆိုတော့စိတ်ကျမကြီးဆိုတော့လည်းထက်ပြောမှဖြစ်မယ်။ခန္ဓာကိုယ်မှာတစ်ခါတည်းကောင်းမှုရတော့ခေါင်းကြိုက်တာလို့ဆက်လေးတာလို့နာစီးတာလို့ဒီလိုအသေးနှွားလေးတွေအများဆုံးဖြစ်ကြတာမျိုးရှိတယ်လို့ခန္ဓာကိုယ်မှာကြီးကြဲအဲ့တိတ်ရောဂါတွေနှလုံးရောဂါတို့ဒီတက်ကြည့်ကြရတယ်ပြောမှမရှိတော့ cancer ရောဂါတို့ဖြစ်တတ်တာရှိတယ်လို့ဒီလိုစိတ်မှလည်းပဲနေနေအဲ့ဒါလိုမအီမတာဖြစ်နေတာရှိနေတာပဲနော်ဒါစိတ်မကြမ်းပါဘူးလို့ပြောလို့ရတယ်နော်စိတ်မကြမ်းပါဘူးလို့ဆိုလိုက်တယ်လည်းပဲဟိုယူသွားတာလို့မဆိုလို့ဘူးဒီခန္ဓာကိုယ်မှာနှလုံးရောဂါကောင်းမှုတာလို့ကောင်းကြိုက်တာလို့ဆိုတာလည်းအကြီးကြီးရောဂါတော့မဟုတ်ဘူးဘာမှမလုပ်ဘဲနဲ့လည်းပျောက်ပျောက်ချင်နေပျောက်သွားတာပဲအဲ့လိုမပြတ်ဘူးဆိုရင်လည်းတောင်းတောင်းဆေးနဲ့ပြည့်စုံတယ်လို့ဆိုရင်ပြောက်သွားတာပဲနော်အဲ့ဒီလိုပဲစိတ်မှဖြစ်တဲ့တတိကောက်ဖြစ်မှုတွေကလည်းပဲတစ်ခါတလေမှမလုပ်ဘဲနဲ့သူ့အဖြစ်လည်းပြောက်သွားနေပါတယ်တစ်ခါတလေလည်းတရားစာတွေလေးပါလိကလေးလေးရှိနေပဲစိတ်ကတမျိုးပြီးပြီးတော့အင်းကန်းသွားတယ်ပြောက်သွားတာပဲအကယ်၍အဲ့ဒါကိုတစ်ခုခုမလုပ်တော့ထားလို့ဆိုရင်ဒီတမိတာဒီနေ့ကျင်းပြရတဲ့တတိကောက်ဖြစ်တာတွေစိတ်ဆင်းရတယ်စိတ်တွေကလည်းစိတ်ရပြီနောက်နေ့ဖြစ်အောင်သူအရှင်နည်းနည်းပါသွားတယ်နော်အဲ့ဒီအရှင်လေးပါသွားတာကြောက်ကြရကောင်းလောကဓာတ်တရားတော့နေ့စဉ်ကြုံတွေ့နေရမှာသို့တော့ဒီညမှာဖြစ်ဒီညမှာပြီးပြီးဒီညမှာပဲစဉ်းစားတော့ထားရလို့ရလို့ရှိရင်ဘုဘက်ကြောင့်မပါလို့ရှိရင်သူ့တန်ချက်ကိုသိမခံရဘူးနော်အဲ့တော့စဉ်းစားတတ်ဖို့အံ့အယူကြည့်တယ်ဆိုတာကိုဟိုအရင်တခါတော့လည်းပြောဘူးတော်တော်ဆရာတော်ပါနော်ဒီတတိပဌံတရားဟာစဉ်းကိုစဉ်းပြတဲ့တရားဖြစ်တယ်စဉ်းအဟောင်းတွေကိုတိန့်ထားတဲ့တရားမဟုတ်ဘူးအဲ့ဒါကိုနည်းနည်းလေးသဘောပေါက်ဖို့ရှင်းတယ်နော်။အဲ့တော့မြစ်ကြီးလာမြောက်ကျုံတွေ့လာရတဲ့ဒီစင်းအဟောင်းတွေကိုမရှင်းမထားလို့ရှိရင်တစ်ခုချင်းစဉ်းလို့သွားပြီးတော့အရှင်ကြတော့ပြခက်ဆိုးကိုကျော်သွားလို့ဖြစ်တော့အကြီးကျယ်ပေါက်ကွဲတတ်တယ်နော်။အကြီးကျယ်စိတ်ယောဂါတွေဖြစ်တတ်တယ်။အခုနည်းနည်းပါးပါးစိတ်ယောဂါဖြစ်တတ်တဲ့လူတွေတွေ့ရရှင်ရတယ်သူတို့လည်းလာတော့သူတို့အခက်အခဲကိုပြောပြတာပေါ့နော်။စိတ်ယောဂါဆိုလို့ခုနပြောတော့ပြန်တည်ထားကြတယ်နော်။စိတ်ယောဂါဆိုလို့ယူနေတာမဟုတ်လို့ဒီမှာ depression ဖြစ်နေဥစ္စာမပြောဘူးဒီဘာလို့မပြောတာလဲဘာကုမစိတ်မဝင်စားဘာမှမလုပ်ချင်ဘူး
အဲ့လိုပြင်နေတယ်ကြည့်တော့ဆွကြတော့လည်းလကားလေးနဲ့ကြောက်နေတယ်သိရင်ဘာလို့ကြောက်လို့ကြောက်မှန်းလည်းမသိဘူးဒီလိုဖြစ်တာလည်းရှိရနော်ဆို anxiety neurosis ဆိုတာကိုခေါ်တာရှိတော့အဲ့ဒါတွေကတကယ်တော့ဒီလိုကယူသွားတာမဟုတ်ဘူးအဲ့သူတို့ဘောမှာဖြစ်နေတယ်သူကစဉ်းစားကြည့်တော့သူတို့ပြန်မေးပြီးတော့ဖော်ခိုင်းတာပါလေဟိုးငယ်လေးနဲ့ဝိဇ္ဇာစကားတွေကမှတ်မိတော့ပြောဆိုတချို့၃နှစ်လောက်ကကျောင်းကနေပြန်ပြောနေတယ်တချို့၅နှစ်လောက်ကကျောင်းကနေပြန်ပြောနေတယ်အဲ့လိုအကုန်လုံးပြန်ပြောလာကြည့်တာလက်ထောင်ပြီးမှတုံ့တက်ကြည့်တော့သူတို့ကစင်းအဟောင်းတွေကိုမရှင်းမနဲ့တင်ထားတယ်ကြည့်လာတော့အဲ့ဒါတွေပြည့်စုံဖြစ်လာတယ်ဒါတတိပ္ပံတရားဟာဒီစုပ်ပုံမှန်ဖြစ်တာကိုတစ်ချက်ကြည့်ပြီးတော့သိပြီးဒီစင်းကိုဒီနေရာတွေရှင်းလာတယ်အဲ့ဒါအတိုင်းကြည့်ကြည့်လို့ဖြစ်တယ်ဒီလိုကိုမလုပ်လို့ရှိရင်ရှေ့လျှောက်လူတွေတော့စင်းအဟောင်းတွေရဲ့ဓာတ်တော်ခန်းတယ်နော်ဆိုအဲ့ဒါလို့သူ့နေ့စဉ်ဘဝမှာစင်ပြနေရတဲ့စိတ်မအီမတာဖြစ်เสียစိတ်နောက်ဆက်ဖြစ်เสียနေပတ်သက်တော့ဘာလို့ရင်ကောင်းမလဲဆိုတာကိုဒီကံဒီလမ်းရှာဖို့အန္တရာယ်ကြီးတယ်ဒီလမ်းကတော့ဘုရားဟောမှာရှိပါတယ်နော်တချို့တွေကဒါဝင်ဒီလမ်းရှာပြီးတော့ဖြည့်ရှင်းရမယ်လို့ပြိမထားဘူးဒီလိုပဲအောင့်ထားတယ်ကြိတ်ထားတယ်မကျင်တဲ့ခါမှာဖောက်ခွဲလိုက်တယ်မပြီးရင်တစ်ခါပြန်ပြီးတော့အောင့်ထားတယ်ညှိုးထားတယ်အဲမအောင့်နေတဲ့ခါကျတော့ဖောက်ခွဲပြီးပြန်တယ်နော်ဆိုတော့အဲ့လိုဖြစ်ကြတာဟာနော်ခန္ဓာကိုယ်ရောစိတ်ရောအကြီးအကျယ်ထိခိုက်သွားတဲ့ကိစ္စတွေမှာအဓိကကြောင်းကThe inability to provide themselves with a philosophy and a system for avoiding aggravation. Truma, Dhanapakate Adhikau Mishi, Nishni Mishi. Nishni Tundi Niyare, the Sainan Shachishyari, the Dhanu Shang Shang Meh Tura Aure, Truma Nilang Mishiyao, System Truma Mishi. But the Chuariya Shang Yare, no? The Chuariya Shang Niyao. Mam Yoshi, Sainan Shachishyari, the Chua Shang Yara Shigilu, Shang Niyara Shigilu.တချို့လူတွေကချောင်းလို့ရှိရင်ရနိုင်ပါလေနဲ့အဲ့ဒါကိုမချောင်းတာလည်းတွေ့ရတယ်။မချောင်းမနဲ့လည်းဒါဝင်ဆိုင်ပြီးတော့အများအားဖြင့်မကြည့်မနာဖြစ်တယ်။ဖြည့်ရှင်းတာမဟုတ်ဘူးနော်။ရင်ဆိုင်ကြီးဖြည့်ရှင်းတာမဟုတ်ဘူး။ရင်ဆိုင်ပြီးတော့ဟိုဒေါမနတာတွေဖြစ်တယ်နော်။ And for wisely handling the aggravation that cannot be avoided. ချောင်းချားလို့မရတဲ့စိတ်အနှောင့်အယှက်ဖြစ်စရာတွေကိုဘယ်လိုကင်တွင်မယ်ဆိုတဲ့အနည်းနဲ့တို့မှမရှိဘူး။အဲ့လိုမရှိလို့ပဲဒီစီမာသိစင်းမှုကိုစင်းမှုစိတ်ရကျမ်းပါကြီးကိုယ်ရကျမ်းပါကြီးထုတ်ထွက်သွားတာနော် aggravation is an ever present threat ဒီလိုစိတ်မရည်မတာဖြစ်เสียစိတ်အနှောက်အယှက်ဖြစ်เสียရတာအများအားဖြစ်တယ်လူလောကမှာဒါအများအားဖြစ်တယ်နော် it is the companion you have to learn to handle and live with အဲ့ဒါကကိုယ့်ဘဝမှာအများအားဖြစ်ပေါ်နေမဲ့ကိစ္စမလို့သူ့ကို companion လို့တုံးထားတာနော်အဖေကောင်းတော့မဟုတ်ဘူးဒါနဲ့ကြောင်းလို့မရတဲ့ပေါ်တစ်ခုပဲဆိုတော့သူ့ကိုဘယ်လိုကင်တယ်မယ်ဆိုတာနိလန်းကျားရမယ်တချို့ဖြစ်ရှင်းလို့မရတာဆိုရင်လည်းပြောင်းသူ့နဲ့ဒီပဲနေသွားမှာပဲနော်ဆိုတော့ခုခန္ဓာကိုယ်မှာဖြစ်နေတာတွေကိုပြန်ကြည့်ကြပါတချို့ဟာတွေကတော်တော်ကိုစိတ်နောက်ဆုတ်ဖြစ်ကြရတယ်တွေ့ရပါတယ်နော်ဘယ်လိုလုပ်ရအောင်လဲခန္ဓာကိုယ်အတွင်းမှာကိုပါသွားနေတဲ့အခက်အခဲတွေကြက်ကနာတယ်အဲ့တော့အဲ့လိုအခက်အခဲတွေကြက်ကနာတွေတွေ့တဲ့ခါမှာဒီလိုကြံမပြေရှင်းနိုင်လို့ရှိရင်အဲ့ဒီစိတ်မအီမတာဖြစ်ကြရတာအနည်းလုံးပါသွားတဲ့ကြောင့်ဒီမအီမတာအထောက်ဆက်ဖြစ်တာတစ်ခုတွင်ပြီးမှနောက်တစ်ခုထပ်တွင်လို့ရှိရင်သူထပ်ဆင့်ပြီးတော့ reaction ကများလာတယ်။ reaction များလာတယ်လို့အဲစိတ်ရဲ့အင်အားခန္ဓာကိုယ်ကဆုံးရှုံးမှုတွင်များလေတယ်နော်။အဲတော့စိတ်ထဲမှာတစ်ခုခုဒေါမနတာဖြစ်လာလို့ရှိရင်အဲဒေါမနတာကြောင့်ခန္ဓာကိုယ်မှာ chemical reaction တွေအများကြီးဖြစ်တယ်နော်။အထူးအခြားဆုံးပြောမယ်ဆိုရင်တော့ adrenaline တွေအများကြီးထွက်လာတယ်။အဲ့ဒီ adrenaline တွေထွက်လာတဲ့ကြောင့်ခန္ဓာကိုယ်မှာရှိနေတဲ့ glucose တွေ protein တွေ vitamin တွေ mineral တွေပေါင်းစပ်ပြီးတော့သူကပေါက်ကွဲပြီးလောင်ကျွမ်းလာတယ်။လောင်ကျွမ်းမှုများလို့ရှိရင်အင်အားကုန်ဆုံးမှုကအင်တန်များတယ်နော်။အဲ့တော့အဲ့ဒီလိုတိဋ္ဌာလုံးစိတ်ခဏခဏတူတတ်တဲ့လူစိတ်မကြည့်ရဆိုရင်တိဋ္ဌာကုန်တဲ့ခါမှာသူ့မှာရှေကုန်လက်ပန်းကြားပြီးတော့အပိုင်းကုန်ခန်းသွားတယ်ဖြစ်တယ်နော်။အဲ့ဒါကိုဉာဏ်ဉာဏ်ပြည့်စုံနိုင်ဖြစ်စမှာလို့ပြည့်စုံနိုင်ဖြစ်ရေးချိန်မှာအကြီးကျယ်ကျမ်းမာရေးဖြစ်တဲ့အချိန်ကိုရောက်သွားတယ်နော်။So less aggravation means less unrest and less rushing. So, sit to in the red one. You say, man, you don't need to do that. Rest, you don't need to do that. Unrest, you don't need to do that. So, aggravation, sit to that, you don't need to do that. 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 You have pure fears and pure worries. And you say, if you don't need to do that, you don't need to do that. You don't need to do that. You don't need to do that.တော်ဝင်ကြည့်ကြည့်ရတယ်မှာစိတ်မကြည်မလင်ဖြစ်ပြာစိတ်တွေရတာပုံများတယ်မိစေတို့ကျောင်းကကြည့်ကြည့်လုပ်နေတဲ့တောင်ကအင်ဂျင်နီယာကြီးတွေကတို့လုံးကအမြဲတမ်းကြီးတော့ အစမပြေဖို့လည်းအတန်ကြီးရလူအများကြီးလည်းဖြစ်ရတယ်အထက်ကလူနဲ့ဆက်ဆံရတယ်အောက်ကလူနဲ့ဆက်ဆံရတော့ဆိုတမိတမိတို့ကြုံတွေ့နေရတဲ့စိတ်အကြည့်တွေဘုရားနင်းနေတော့မဟုတ်အတန်ကြီးရပါတယ်အဲ့လိုတရားကြီးတွေကသူနဲ့ဆံမှာသူတို့နဲ့သူတို့ဘဝမှာဘာကြီးဖြစ်နေလဲဆိုတာမင်းမြန်ကြည့်တော့သူတို့ပြန်ပြောပြတယ်ဒီလိုဘဝမှာအလုကအတန်ကြီးရတယ်စိတ်နဲ့ဆင်းရဲစိတ်ပမန်းတယ်ဒါနဲ့သူတို့ရှင်းပြတယ်နေ့စဉ်တတိယနေ့ရက်လေးကိုလှုပ်ပါဘယ်ဆံမလဲဆိုတော့မနေ့နိုးနိုးချင်းစလိုက်ပါနိုးနိုးချင်းတတိယနေ့တိပြတော့မှတ်ပြော်နေပါအဲ့ရမထားသေးဘူးနော်အဲ့ရထားတဲ့ချိန်ကျတော့မကြောက်ပါနဲ့ဘူးနိုးရနဲ့တတိယလာနဲ့တိပြီးဆိုနေတဲ့နဲ့အဲ့ဒီချိန်မှာစတရားထုတ်လိုက်ပါတော့နိုးနိုးချင်းတောကဖြစ်เสียစိတ်နဲ့เสียစိတ်ဆုเสียအောင်မတွေးပဲနဲ့သူချင်းတရားထုတ်လိုက်ခြင်းအချင်းစိတ်ကကြည်လင်ကြည်ရလာနောက်တစ်ခုကလည်းဒီနိုးလာကစားတမာဖြစ်စဉ်လူကအဲ့ချိန်မျိုးပြီးဖြစ်တယ်ထိုင်မှန်းနော်အဲ့ဒီစိတ်ကမပြေသေးဘူးအခုတစ်ချိန်အလုပ်များတဲ့လူညမှာလည်းပဲတဲ့ညနေမှာအေးရတယ်လို့ဆိုရင်မနေ့ဖြေရထားတဲ့ကမှအေးရလည်းမဟုတ်ပါဘူးဘောရကိုယ်ကမကြည့်မလင်းဖြစ်တာ哦နိုးနိုးချင်းတရားစမလို့ဆိုရင်ဒီတရားရဲ့တတိတ္တိကြောင့်ဒီတရားရဲ့ဓမ္မရိတ္တိကြောင့်စိတ်ကပိုပြီးကြည်လင်ပြီးလမ်းဆန်းလာတယ်လိုးကြလာတယ်အဲ့ချိန်မျိုးတစ်ချိန်သာပြောက်သွားတယ်အဲ့လိုအေးရမှာအေးရနေခဏလေးတရားမှတ်ပြီးမှနောက်မှထားသိပြီဆိုရင်ထားပြီးတော့ဖြေရသိနေလို့ဘာလို့ကစအားလုံးတတိလေးနဲ့ဆုံးရှားမှုတိုင်းဖြစ်တယ်ဖြစ်မှုတိုင်းပေါ့နော်ဒီဆုံးရှားမှုနဲ့ဖြစ်မှုဒီကုလောက်ကို basic အနေနဲ့လုပ်သွားမယ်ဆိုရင်ဟိုပဲသူအချင်းအားဖြင့်တော်လုံးလောက်နေပေါ့နော်ဆုံးရှားမှုဖြစ်မှုဒီကုပဲအဲ့လိုနဲ့ပဲနိဒန်တေတံတော်တိတ်တာနော်အဲ့ဒါဒီဒီတဲ့ကမှာဆရာရှိခိုးတာနော်အချို့လည်းပဲဘယ်နဲ့ဆိုတော့ဆရာရှိခိုးပြီးငါးပါးဒီလာခံယူရတယ်စိတ်ဓာတ်ပို့ကြတယ်နော်ဒါဒီလောက်တာကိုပါအားလုံးတတိယနဲ့တည်ယူပြီးတော့လုပ်သွားပြီးတဲ့နောက်မှာစင်ပေးပြီးတော့ခဏလေးဖြစ်ဖြစ်တရားထိုင်အောင်ပါသင်္ဃာမင်းဖြစ်ဖြစ်မိနစ်ဆယ်ဖြစ်ဖြစ်ရှင်ပြေးနိုင်တော့တမယ်လောက်ထိုင်သိကောင်းပါလေနော်ဘလုံးဆိုတော့လူတရားထုတ်တဲ့အချင်းတွေကိုလူတော်မများကိုနင်းနေသင်္ဃာကြီးတဲ့ကောင်သူတို့ဘလို့ပြောလဲဆိုတော့တရားထိုင်လိုက်ပြီးတော့45မိနစ်လောက်ရှိသွားမှသူကပိုးပြတ်ပြီးအင်္ဂါလာနော်ပိုးပြတ် relax ဖြစ်လာစိတ်ကပိုးပြတ်အင်္ဂါလာတဏှာကြီးလောက်တရားထိုင်နိုင်တော့အင်မတန်အင်္ဂါသွားတာပထမလိုက်ဘက်လောက်ကတိတ်မကောင်းတာများတော့ဖြစ်နော်တရားတော်လေးကိုအမှန်တန်များတဲ့လူဆိုရင်တော့ထိုင်လိုက်လို့ရှိရင်9မိနစ်လောက်အတွင်းပါပဲအမှန်တန်ကြီးကလားနော်သတိတမလေးတန်ကောင်းလာတယ်သူတို့ဒါကအခါတိုင်းနေတယ်မဖြစ်တတ်ပါဘူးအဲမိနစ်40လောက်45မိနစ်လောက်တဏှာလောက်ဆိုရင်တော့တော်တော်လေးငြိမ်းချမ်းလာတယ်နော်အဲ့လိုတရားထိုင်တဲ့လူတွေရဲ့ခန္ဓာကိုယ်မှာဖြစ်ပေါ်နေပုံတွေကိုစမ်းသပ်လို့ရတဲ့နည်းနဲ့အမျိုးမျိုးစမ်းသပ်ကြတာသိရတာ Good Love American ဒေါက်တာ Daniel Brown ကြီးတဲ့တစ်ခုတစ်ခုရလို့နောက်ထောင်ကြည့်တယ်တို့နိုင်ငံမှာမိမိစမ်းနေတာကိုလူပြားတို့တက္ကမလေးဓမ္မရီကြောက်တဲ့ခါမှာစိတ်ရဲ့ဒီ perception အာရုံကိုတိမှုပါဘယ်လောက်ဖြစ်အောင်တင်မွေလာတယ်ဘယ်လောက်ဖြစ်အောင်မြင်လာတယ်ဆိုတော့သူစမ်းပြီးတော့ millisecond နဲ့ဖြစ်အောင်တော့တိုင်းလို့ရတယ်အင်တန်ဖြစ်မြင်လာတယ်ဆိုတော့သိရတယ်တာမန်လူတွေကအင်တန်ချမ်းသာနေတဲ့ကြောင်အာရုံတစ်ခုတစ်ခုနဲ့ကြားမှာ gap ဖြစ်တာမသိဘူးအဲ့ဒီကြားတဲ့လူကတော့သူတို့အင်တန်ပြီးတဲ့အလင်းရောင်လေးကိုဒီလို television လို့မှာ computer နဲ့တွေ့တော့သူတို့flash တက်ပြီးလိုက်နော် pinpoint လိုက်ပြီး and then တီးတဲ့အလင်းရောင်လေးတစ်ချက်လင်းတော့ပြုတ်သွားတယ်ပြီးတော့တစ်ချက်လင်းတော့ပြုတ်သွားတယ်ဒီမခုရဲ့ကြားမှာအချိန်က millisecond လောက်ပဲရှိတယ် and then to down တရားမတွေ့ဘူးလို့ရှိခိုင်းတဲ့ခါမှာသူတို့ကအဲ့အလင်းရောင်တစ်ခုကိုတစ်ခုပဲမြင်တယ်ကြားမှာပြုတ်သွားတော့သူတို့မမြင်ဘူးနော်တရားအထုတဲ့လူတွေကိုစမ်းကြည့်တဲ့ခါကျတော့အဲ့ဒီကြားမှာပြုတ်သွားတော့သိတယ်ဒီအချိန်ကိုလည်းသူတို့တစ်ဖြည်းဖြည်းကျင်းအောင်လုပ်လို့ရတာကို computer program နဲ့လုပ်ရတာအဲ့လိုအမြင်နဲ့စမ်းသပ်ကြည့်တာနော်ဒါကတော့အမြင်ဘလောက်ထင်မြင်လဲဆိုတာကိုအမြင်မှာဖြစ်ပျက်ကိုဘလောက်မြင်လဲဆိုတာကိုတိုင်းတာပဲအမှန်တော့သူတိုင်းလို့ရတဲ့နည်းတိုင်းတာနော်တကယ်အမှန်တန်ထင်မြင်နေတဲ့ဝိပဿနာဉာဏ်ဖြစ်နေတဲ့အချိန်မှာဖြစ်တဲ့ကိုမြင်တာကတော့ဒီခက်မကအမြင်နဲ့ပါတယ်အဲ့လိုဖြစ်တော့သူတိုင်းလို့ရတယ်မှရတော့ဒီခန္ဓာကိုယ်အတင်းမှာဖြစ်နေတဲ့ sensation တွေဖြစ်ပျက်ကိုမြင်တာကြတော့ပုံမြင်တာဘူးဆိုအခြားနည်းနဲ့တို့တိုင်းတယ်လည်းရှိတယ်ခန္ဓာကိုယ်ကဖြစ်ပေါ်နေတဲ့ chemical reaction တွေ။ဆက်ပြီးအထင်လဲလို့45မိနစ်လောက်ရှိတဲ့ခါမှာဒီခန္ဓာကိုယ်မှာ endorphins ဆိုတဲ့ဓာတ်တွေအများကြီးထွက်လာတယ်။ဒီကြောင့်ဝင်နေပြောပြီးပြီနော်။အဲ့ဒီ endorphin ကဦးနောက်ကထွက်လို့တာနော်။အဲ့ဒီထွက်လာတဲ့ဓာတ်ကိုတို့ကဦးနောက်ကနေပြန်ဆင်းလာတဲ့ပြေးကြောကနေဖောက်ပြီးတော့ယူပြီးတော့ဓာတ်ဆွဲပြီးတဲ့ခါမှာအဲ့ဒီတမာရီတော်တော်လေးရရတဲ့လူရဲ့တွေးတယ်မှာအဲ့ဒီ endorphins level ကတော်တော်မြင့်နေတာတွေ့ရတယ်ကဲ endorphin ဆိုတာ endogenous morphine ကိုပြောတာနော် morphine ဆိုတဲ့လူအချင်းမလဲတော့တဲ့လူလုတ်ထားတဲ့ morphine ကမင်းမရှိပါသမျိုးပါအ နာကျင်တာကြိုက်ကျဲတာကိုပျောက်စီတယ်မကြည်လင်တာမျိုးကိုပျောက်သွားစီစိတ်ကြီးလာပေါ်ပါလာဒီခန္ဓာကိုယ်လေးကဟို sorry ခုနပြောတာလွယ်သွားလို့ပါအပြင်ကတုံးတဲ့ပေါ်စိတ်ကလူထမ်းမင်းတယ်နာကျင်တော့တက်တာစီတယ်လူထမ်းမင်းသွားစီနော်ဒီခန္ဓာကိုယ်လေးကထွက်လာတဲ့အင်ဒိုဆင်းကြတော့သူကနာကျင်တာတက်တက်တာသွားတယ်လူကြည်လင်လန်းသွန်းစီမောပန်းနေတယ်အကုန်လုံးပျောက်သွားတယ်အဲ့လိုဖြစ်နေတာနော်ဒါလည်းမကဘူးဒီ endorphin ဆိုတဲ့ကဒီ cells လို့ခေါ်တဲ့ခန္ဓာကိုယ်ရဲ့အခုခံအား cells ကိုအားပေးတယ်ဒီ cells ကတစ်ဆင့် T cells ကိုအားပေးတယ်ဆိုတော့ T cells မှာတော့၃မျိုးရှိတယ်နော် T killer cells T suppressor cells T helper cells ဆိုတော့၃မျိုးရှိတယ်ဒီ T cells တွေအားကောင်းလာလို့ရှိရင်ခန္ဓာကိုယ်ကယောဂါကိုခံနိုင်ဖို့ရှိလာတယ်အခုက endorphin ထွက်လာတဲ့အခါမှာ stress ရောက်သွားတယ်သူက anti stress ပဲနော် stress ရဲ့စခင်ပဲအဲ့မကြီးမင်းဖြစ်နေတာပြန်မှန်းသွားနေနေတာကိုပျောက်သွားစေ။ဟောတရားအထုတ်တဲ့လူတွေကတော့ခန္ဓာကိုယ်ထဲမှာဒီလို chemical reaction တွေဖြစ်တဲ့ဆိုတာသူတို့ကမသိပါဘူး။မသိဘူးနဲ့လည်းပဲတရားအထုတ်ဒီတမာဒီကောင်းလာတဲ့ခါမှာကြီးနေလန်းကန်ပေါ့ပါလား။ပြန်မှန်းတာတွေကပျောက်သွားတာတော့ဒါကိုတွေ့နော်။သူတို့ကတော့အနောက်တိုင်းကလူတွေကတော့ဓာတ်ပိဒါနေနဲ့ဓာတ်ခွဲပြီးတော့ခန္ဓာကိုယ်ထဲမှာဓာတ်အပြောင်းလဲတွေဒီလိုဖြစ်ပါတယ်ဆိုတော့သူတို့ပေါ်ပြတာပါ။ဒါကိုမသိလည်းပဲအရင်မကြည့်ပါဘူး။ဒါပေမဲ့သူတို့တစ်ခေါက်ကြားပြရတဲ့ဆိုတာပါလဲဆိုတော့တရားထိုင်တဲ့ချက်ချင်း endorphin အများကြီးမထွက်ဘူး။အဲ့ဒီအရာတခုဗဟုသတိနဲ့ပြည့်စုံနေတာပါနော်။ဆိုတော့တရားထိုင်တဲ့လူ45မိနစ်လောက်ရှိတော့ endorphin တော်တော်များများထွက်လာပါလိမ့်မယ်။နော်။ဒီ chemical reaction ကိုခဏကမှဖြစ်လို့ဆိုလဲနည်းနည်းအချိန်ပေးရသေးတာကို instantly တို့မဖြစ်နိုင်ဘူး။နော်။ဒါကြောင့်တရားထိုင်တဲ့ခါမှာအလိကျင်နေနေများများလုပ်နေတယ်လေ။မနေ့ပိုင်းမှာတစ်နာရီလောက်များထိုင်နိုင်တော့အင်မတန်ပြည့်မြတ်ပါလိမ့်မယ်။ဆိုတော့တစ်နာရီမရတဲ့အခါလဲနိုင်ရွက်တော့ထိုင်ဖို့ထိုင်လောက်တော့ကျိုးရှိပါတယ်အဲ့လိုမနေ့ကတော့မှတရားထိုင်လို့စိတ်ကောခန္ဓာကိုယ်ကအင်တန်ကြီးလန်းလန်းပေါ့ပေါ့သွားတော့လို့ရှိရင်အဲ့ဒီအစီအလေးကတနစ်တာလို့နည်းနည်းလိုက်သွားတယ်နော်ကျိလိုက်တဲ့အစီအလေးပါသွားတယ်နေ့စဉ်တရားထိုင်တဲ့အစီအလေးတွေလို့ဆိုရင်ဒီအစီအလေးကပိုပြီးအားကောင်းလာတယ်ဒီပြင်အဲ့လိုတရားထိုင်လို့အစီအလေးတွေလောက်ထိုင်ပြီးတဲ့နောက်မှာစားတာတောက်တာတွေကစားအားလုံးမတိလေးနဲ့တူးပြီးတော့မှတ်ပြီးတော့လုံးမယ်ဆိုရင်ပြောတာဆိုတာဒီအားလုံးလည်းပဲတတိယနဲ့တိပြီးတော့ဟုတ်တယ်လုံးမယ်ဆိုရင်စိတ်ကပိုပြီးတတိယအားကောင်းပြီးတော့ငင်းချမ်းမှုနည်းနည်းရှိတယ်နော်စိတ်ထမှတတိယကနေရာကြီးပြီးသားဖြစ်တယ်အဲ့ဒီတတိယကနေရာကြီးပြီးသားဖြစ်စီကြတာဆိုတော့အားလုံးတစ်ခုခုမြင်နေတဲ့အချိန်တွေ့တဲ့အခါမှာတတိယမရှိတဲ့သူကဘယ်လိုဖြစ်လဲစိတ်ချင်းစိတ်တူတာနော် aggravation စိတ်တူကြတဲ့ခုမြင်တွေ့တဲ့အခါမှာစိတ်နဲ့ရဲ့ဖြစ်ကြတဲ့ခုမြင်တွေ့တဲ့အခါမှာတတိယမရှိတဲ့သူကစိတ်တူလိုက်ပြီးသွားပြီနော်အဲ့တော့ငကူလုံးတွေကငါဒေါသဖြစ်တာသိတူတော်ဘူးတတိနဲ့သိနေမယ်ရှုမှတ်နေမယ်လို့ကြိုတင်ပြတော့စီစဉ်ထားပေမဲ့လည်းပဲသိတူသွားတဲ့ဆီမှာသူကတူတာကဥသွားပြီနော်သိတာကတော့ကြာတယ်နော်တချို့ဆိုရင်လည်းဝတ်တမိုင်လောက်တောင်ကြာရင်ကြမ်းတယ်ပြီးမှတတိရတယ်ဩငါတော်သိတူနေပြီဟိုနော်အဲ့ဒီကြမ်းမှဆိုတော့နိုင်ဝတ်လောက်က damage ကတော့တော်တော်ခံရရတယ်နော်အသက်ကြီးလို့ဆိုရင်ကိုစိုးပါတယ်နိုင်ဝတ်လောက်သိတူလိုက်ရတယ်ဆိုရင်ကိုပဲတော်တော်ကိုပြန်မနှောနဲ့ပြောတာနော်ဒီအဲ့ဒါမှတ်ထားတဲ့တရားနည်းနည်းကြော်ပြောပြရမယ် 1 hour of intensive aggravation cost you more energy than 12 hours of hard work တဏှာကြီးလောက်စိတ်တူလိုက်ရတာစိတ်ထိမှဒေါသဖြစ်လိုက်ရတာဟာ7နာရီလောက်အလုပ်ကျန်းလုပ်လိုက်ရတာဖြစ်တော့ပို့ပြီးပြန်မမှာခန္ဓာကိုယ်ကမှာဓာတ်တွေအများကြီးပြည့်စုံသွားတယ်။စိတ်ဖြစ်တိုင်းစိတ်ဆိုင်ရုပ်တွေဖြစ်တယ်နော်။ဒါတော့တရားကြီးတွေစာပြေအများကြီးပြည်လာတဲ့လူတွေမလို့သူပြောစရာမလိုပါဘူး။ဆိုတော့ဒေါသဖြစ်လာရင်ဒေါသစိတ်ကြောင့်ဒေါသရုပ်တွေဖြစ်တယ်ပဲဆိုတော့နော်။ဆိုတော့အသက်ရှိတယ်ညံလာတယ်ကျွန်တော်ခုနကညံလာတယ်ခုနကအက်ဒရီနလင်းဆိုတော့လို့ခေါ်တဲ့ဟော်မုန်းတွေထွက်လာတယ်။အက်ဒရီနလင်းဆိုတာ stress hormone နော်။အဲ့ဒါဘယ်လိုကောက်မလဲ။အင်အားကုန်ခန်းသွားတဲ့ဟော်မုန်းတစ်မျိုးလိုပဲဆိုတော့အမှန်တော့သူကဒေါသဖြစ်တဲ့ကံမှာလှုပ်ရှားမှုတင်းတင်းတန်းလုံနေအောင်အစင်းနဲ့ပြင်ဆင်ပေးတာပါမကြည့်ရတဲ့အခုဖြစ်တဲ့ကံမှာလူကအထက်လှုပ်ရင်လုံတယ်နော်တိုက်ခိုက်မယ်သူမဟုတ်ရင်အန္တရာယ်နဲ့ပြည့်စင်ရှောင်ချားနဲ့ပြင်းနဲ့လောပါအဲ့လိုတိုက်ခိုက်ရင်လည်းတိုက်ခိုက်နေအောင်ပြင်းရင်လည်းပြင်းနေအောင်ဆိုတော့ခန္ဓာကိုယ်ကအစင်းနဲ့ပြင်ပေးတာဒီအဒရီနင်ထွက်လာမယ်ဂလူကို့စ်နဲ့ပေါင်းမယ်တခြားကင်မီကယ်တွေကအများကြီးဖြစ်တော့အားရနိုင်ဖြစ်လာတယ်ဒါမှမဟုတ်ပြင်းနေပါဘူးဒါပေမဲ့အခုဖြစ်မှာတစ်ခုခုမကျင်းနေစရာပြည့်တဲ့ကံမှာလက်ဒီမှာဝင်ထိုးဖို့ရဲ့ဆိုတာတော့တင့်တော်သလားမတင့်တော်ဘူးနော်စိတ်တူတိုင်းကထားရိုက်နေရမယ်ဆိုတော့မလွယ်ဘူးစိတ်မှနေရာတော့ဆက်မှာတော့နော်အဲ့တော့မကျင်းတဲ့ဆရာတွေခုနေပြီလို့ဖြတ်ပြီးလို့ရရ မရဘူးနော်ဟိုးရှိရှိတုန်းကပါလေတိတ်ပရမတိဖြစ်တဲ့ခေတ္တကအမဲလိုက်ပြီးတော့စားတော့ရတဲ့ခေတ္တကဆိုရင်တော့သူကမသားကောင်တစ်ခုနဲ့တွေ့ရစဉ်အဲ့သားကောင်ကိုသူရက်တက်လိုက်တယ်နော်လူပြောက်စီလည်းကရန်သူဆိုရင်သူရက်တက်လိုက်တာအဲ့ဒီသားကောင်လည်းသူမနိုင်ဘူးအဲ့ဒီလူလည်းသူမနိုင်ဘူးဆိုပါလို့သူဖြတ်ပြီးမှာပဲနော်ဒါပေမဲ့အခုဖြစ်မှာကခန္ဓာကိုယ်ရဲ့တုတ်ပြန်မှုကတော့အရင်တန်းဖြစ်နေတဲ့နော်သူတော့ယဉ်ကျေးမှုလည်းတုတ်တက်လာတော့လူတွေရဲ့မျိုးပုံထိုင်ရင်စောင်းဝင်တောက်ဝင်လုပ်ဝင်ကံဝင်တွေကပြောင်းလဲလာတော့စိတ်ထဲမှာဒေါသဖြစ်တဲ့ကံမှာရိုက်လို့မဖြစ်ဘူးဖြတ်ပြီးလို့လည်းမဖြစ်ဘူးအဲ့တော့ဘာလုပ်လဲဒီတိုင်းကြီးကတော့မှလားဒီတိုင်းကြီးနေတော့ဒီအဒရီနလင်တွေကခန္ဓာကိုယ်ကိုဒုက္ခပေးတော့မှာပဲနော်ဒါကြောင့်တဏှာကြီးလောက်ဒေါသဖြစ်လိုက်ရတာဟာဆယ်နှစ်လောက်အလုပ်လုပ်လိုက်ရတာထက်ပိုပြီးတော့ပြန်မသွားပါလိမ့်မယ်အဲ့တော့နားလေကိုရအခုဒီတနည်းတောင်ဒိမ့်နေနေရလိမ့်ကျင်လောက်ထားတဲ့လူပါတတိကအခုဒီမင်းကဥထားပြီဆိုပါတော့အဲ့လိုစိန်ပါဖြစ်နေတယ်စိတ်တူကြံတိတဲ့ခါမှာအာယုံကိုတော့သူသိလိုက်တယ်ဒါပေမဲ့စိတ်ကမတူလိုက်ဘူးတတိကအရင်နေရာကြီးထားပြီးသားဖြစ်တဲ့တူတယ်နော်ဒါကြောင့်ကိုယ်စိတ်ထဲမှာတတိကအမြဲတမ်းနေရာကြီးပြီးသားရှိနေဖို့အရေးကြီးပါတယ်သူမရှိနေပါဖြစ်မယ်သူမရှိရင်မောဟရှိနေမယ်မောဟရှိလို့ရှိရင်တခြားသောတာကမာနာရောအိတ်တမေစီယောဆိုရယ်အကုန်လိုက်တော့မယ်နော်လောဘဒေါသမောဟမာနာအိတ်တမေစီယအကုန်လိုက်တော့ဒီစိရကြတွေဖြစ်တိုင်းဖြစ်တိုင်းအင်တန်ပင်မှန်းပါလေအင်တန်ဆင်းပါလေတကယ်တော့စိတ်ဆင်းရတယ်ဆိုတာကိလေသာကြောင့်ပါကိလေသာဖြစ်ခွင့်ရတယ်ဆိုတာမောဟကြောင့်ပါနော်စိတ်မဆင်းရဲရင်ဒီလိုရှိရင်မောဟဖြစ်ခွင့်မပေးနိုင်ဘူးမောဟမဖြစ်အောင်ဆိုရင်တတိယနေရာနော်အများအားဖြင့်နေရာကြောတိနေလို့ဆိုပါတယ်ဥမာဒီနေ့ငါရုံးသွားကြရရှိတယ်ဒီမှာပြောကြတဲ့ကိစ္စတစ်ခုရှိတယ်။အဲ့ဒီနေ့ကတော့ငကူလေးကလည်းအကြောင်းသိဒီလူနဲ့ပြောလို့ကတော့အစဉ်ပြေဖို့သိမလွယ်ဘူးဆိုပါတော့နော်။ပြောမယ့်ကိစ္စကိုလည်းသိနေဒီကိစ္စသူနဲ့နေတော့အချင်းချင်းပြောရတော့မှာပဲ။ပြောရင်တော့အိမ်မကလည်းပဲပြောရင်စိတ်တူကြည်သား။နော်စိတ်တူနေကြကိစ္စလို့ဆိုပါတော့။အဲ့လိုဆိုအိမ်မကလေးကဒီကစိတ်ကိုငြင်းချမ်းတရားထိုင်လို့ပါခဏလောက်။တရားထိုင်မှကိုယ့်ရဲ့စိတ်ကြီးချမ်းမှုကိုသိပြီးတော့ပဲအဲ့ဒီရုံးဝင်သွားတဲ့ကိစ္စကိုသွားပါ။အိမ်ကဆင်းသွားခဲ့တဲ့ဆင်းရဲလေးတွေတိသွားမယ်။ကာမောင်းတော့သွားတယ်ဒီကနေ့ဆောက်လို့မှလည်းတတိယနဲ့ကြည့်ပြီးတိပြီးတော့မယ်နော်အဲဒီလုံးကိုရောက်ပြီးအရင်လဲဝင်လိုက်တယ်လည်းတတိယနဲ့ကြည့်ပြီးတိပြီးတော့ဝင်သွားမယ်ဆိုတော့အဲဒီလုံးနဲ့တော့တိတယ်နော်တိလိုက်ခရကသူ့ကိုတိချင်တတိယနဲ့ကြည့်ဆိုတော့သူကတစ်ခုခုပြောလာလို့ဆိုတော့တတိကဦးနေနေတာဖြစ်တဲ့တကြောင်ချက်ချင်းဝင်နေတဲ့တိပြီးတော့ပေါ့နော်စိတ်ကြည့်ရင်အင်းချင်းလေးနဲ့နားထောင်လို့ရအဲလိုနားထောင်ရတဲ့ဆောင်မှာသူ့စကားကိုစောအောင်နားထောင်တော့သူပြောနေတာကိုလည်းပဲအင်းအေးချင်းလေးလေးပြန်ပြောမယ်ဆိုရင်သူတို့နှစ်ဦးရဲ့ communication ကပိုကောင်းတယ်နော် communication ကိုရလာရင်တော့လူလူချင်းစစ်ဆန်ကြီးမှာသူပြောတာလည်းကိုကနားလည်ဖို့နားထောင်ဖို့သဘောပေါက်ဖို့လိုတယ်လို့ကိုပြောတာကိုလည်းကကနားထောင်ဖို့နားလည်ဖို့သဘောပေါက်ဖို့အတိုင်းကြီးပါပဲစိတ်ပုံလို့ရှိရင်အဲ့ဒီ communication ကကောင်းနေမှာမကောင်းနိုင်ဘူးနော်အဲ့ဒါလည်းပဲ aggravation makes you nervousအဲ့ဒီစိတ်နောက်ဆက်ဖြစ်เสียကိစ္စတစ်ခုနဲ့ကြုံပြီးစဉ်လို့ nervous ဖြစ်လာတယ်စိတ်မတည်ငြိမ်ဖြစ်လာတယ်နော်ဆိုတော့စိတ်နောက်ဆက်ဖြစ်เสียကိစ္စကစိတ်ကိုမတည်ငြိမ်လို့တတ်တယ် flutter ဆိုရင်လို့ကြာရခတ်တော့လာတယ်နော်ပြောတာဆိုတာလို့တတ်ကြတာစဉ်းမှုရှိ and volatile နည်းနည်းလေးစဉ်းဝန်းနေပတ်ပေါ်တယ်နော် it takes away your concentration လို့အယုံစိတ်မှုကိုကြာယူသွားလိုက်တယ်ဆက်ကြည့်ပဲနော်အဲ့တော့စိတ်ပုံနဲ့လွာအန်စုတဲ့မမရှိဘူးတတိယရှိတမာရီရှိစိတ်ပုံနဲ့လည်းရှိမှာအဲ့တော့စိတ်ပုံကတော့ပြန်သိလိုက်တယ်ရောဒီတတိယတတ်တိကြောင့်စိတ်ပုံကတော့တဖြည်းဖြည်းတော့ရော့သွားမှာပါနော် It takes away your concentration and steals from you the strength for relaxed communication so စိတ်ပုံနဲ့ပြောင်းစိတ်အစီအစီပြောနိုင်တဲ့ကိုယ့်ရဲ့စိတ်ရဲ့တတိကိုto hold you like this, steals from you the strength for relaxed communication. So communication la relaxed team account, EECZ, tu song na, tu piyo yin na le song on piyo, tu piyo yin na le song on piyo ya ma, na ogo tu na le toa toa, senji zon na no, so, sik tu ni re kama, a yeji re ki sao toa ma piyo wa na, piyo no tu ma ho, no, senji ma ho, zaga yi ma ha kong, ကျမ်းမှာလို့ကျင်းတော့ကာရီထပ်ပြောလိုက်ရတဲ့ဒုက္ခတွေအများကြီးပူလာနေတယ်နော်။အဲစိတ်တူစရာရှိလို့ပောက်ကွေးမှုတစ်ခုဖြစ်ပြီးရဲ့နောက်မှာဒီပြဿနာကိုပဲတော့ခပ်ပြီးရှင်းဖို့ရအများကြီးစိတ်ကအင်္ဂါအတိညာဉာဏ်ကြီးပေးရအောင်မရှင်းနေနိုင်ကုန်မယ်။အဲတော့တကယ်စိတ်တူလိုက်လို့နော်တဏှာကြီးအချင်းကြွားရတဲ့ဆိုတော့အဲ့ဒီတဏှာကြီးကိုတခြားလို့လို့ပို့ရအောင်တက်လို့မရတော့ ီဒေါသကြီးကနေရာလက်တဲ့ကြောင့်သူ့မှာ energy လက်ကုန်နေမှာကောနော် time မှာကုန်သွားတယ် time and energy waste ဖြစ်တယ်အဲ့လိုဒီနေ့ဒီနေ့စိတ်တူရတဲ့ကြောင့်ကုန်သွားတဲ့အချိန်နဲ့အင်အားဟာဘာသမျိုးကိုကောင်းတယ်
aggravation lowers your irritation threshold
အဲ့ဒီစိတ်တူရကိစ္စကြီးလားသူ့ရဲ့ irritation threshold ကို short လိုက်တယ်ဆိုတော့လူတော်ကစိတ်တူတယ်နဲ့တင်တူတတ်တယ်ဒါမှတချို့လူတွေကနည်းနည်းလေးစိတ်တူတယ်နဲ့တင်အများကြီးစိတ်တူအဲ့ဒါအတိအကျပါလို့ဆိုတော့သူ့ရဲ့ irritation threshold ကနည်းသူခံနိုင်နေရှိဘူးနော်အဲ့ခံနိုင်အားကိုကျော့သွားတယ်ငကိုလေးကစိတ်စောစောစီအရာထားကလေးကတရားထုံးပြီးတော့အပြင်ကိစ္စရှိလို့ကြွားတဲ့ခါမှလည်းပဲဒီတတိလူကိုပါအောင်ယူသွားရလို့ဆိုရင်သူ့စိတ်ကကြည်လင်မှုအခါရှိနေပြီဒါကြောင့်စိတ်တူတယ်တဲ့ခါမှရုတ်ရက်မပေါက်ွယ်ဘူးငကိုလေးကဒီစိတ်မကြည်မလင်ဖြစ်တဲ့အခါရှိနေလို့ဆိုရင်နည်းနည်းလေးတွေ့ရင်အများကြီးပောက်ွက်တတ်တယ
် It acts, it ensures that minor events will have an easier time toppling you
ငကိုလေးကစိတ်တူတဲ့အခါလေးရှိနေတဲ့လူဟာ minor event အတိအမှကိစ္စနဲ့တွေ့တဲ့အခါမှာတော့မှသူကခါရုပ်ကိုညှင်းပြသွားတာပဲနော်သူ့မှာ balance မရှိတော့ဘူး balance ပြတ်သွားတယ်သူ့စိတ်ကမှ economy မကြည့်လို့ရှိဘူးသူ့စိတ်ကမရှိဘူး
ဒါဒီကမာဒီအကောင်ရှိစိတ်မှာအီကောနမီဒီရှိတယ်ဥပ္ပခာရှိတယ်ဝန်တာဝန်နဲ့နဲတောင်းတောင်းကိစ္စနဲ့လည်းဝန်မတာဘူးတောင်းတောင်းကိစ္စနဲ့လည်းပဲစိတ်ဆူတာစိတ်တူတာတော့မဖြစ်ဘူးနော် balance မှာရှိတယ်ဒါဒီတိပ္ပဌံတရားဟာစိတ်ကို balance ဖြစ်စေတယ
် It narrows your awareness and makes you short sighted or blind
ဘောဓတိမေလူဟာတိနေသွားတယ်ကမ်းလိုတော်ဖြစ်သွားတယ်နော်အမြင်တိုးတယ်ရှိရှိကိုမကြည့်တော့လောလောဆယ်သူစိတ်တူနေတဲ့ကိစ္စကိုသူဖောက်ခွဲလိုက်နေတာပဲရှိတယ်။ယေရှုမှာဘာဖြစ်သွားမလဲဆိုတာသူသိမစင်းသားတော့ဘူး။ဆိုတော့စိတ်တူတဲ့သူကအဲ့လိုပဲတစ်ခုဖောက်ခွဲပြီးနောက်တစ်တဲတွေလိုက်ပြောလို့ရရင်လည်းသူ့ဘဝအချင်းကုန်သွားတယ်
။ It reduces your judgment.
စိတ်တူတဲ့သူကသုံးဖြတ်ချက်တွေမှားတတ်တယ်နော်။
Causes you to make errors.
အမှားတွေကိုလုံးမိတတ်တယ်။ And forms new aggravations.
နောက်ထပ်စိတ်မကျေစရာတွေကိုပိုပြတ်ပွားစီနော်ပောက်ပွားစီပေါင်းစ
ား aggravation makes you undisciplined
ဒုက္ခကြီးတဲ့သူဟာဘယ်ဟာအရေးကြီးတယ်ဘယ်ဟာအရေးမကြီးဆိုတာကိုအစီအစဉ်တကျသူမလုပ်တတ်ဘူးသူအရေးမကြီးတာကိုပဲအရေးကြီးတယ်ခင်ဗျာအဲ့တော့အရင်စလုပ်မတတ်ဘူး discipline တိမှာမရှိ
ဘူးနော် it robs you of your room of your view for priority
နော် priority ဆိုတာသူကပြည့်အစင်းစင်းနော်ဒီနေ့ငါဘာကိုလုပ်မလဲဆိုတာဟိုအနောက်နိုင်ငံမှာတော့သူတို့ list လောက်ထားလေးရှိတယ်မနေ့ကလေးကမနေ့ကမနေ့အစောကြီးထပ်တော့ရှင်းနိုင်မှာဘာလုပ်မလဲ၉နိုင်မှာဘာလုပ်မလဲ၁၀နိုင်မှာဘာလုပ်မလဲအဲ့ဒါတွေအစီအစဉ်လောက်ထားလေးရှိတယ်အရေးကြီးဆုံးအလုပ်ကိုပထမဦးဆုံးနေရာအများကြီးပြထားရတယ်အဲ့တော့မနေ့စောနိုးလို့ချင်းဒီအရေးကြီးဆုံးအလုပ်ကိုလုပ်ရမယ်ဆိုတာတခြားကိစ္စအသေးမွှားတစ်ခုနဲ့အဆင်မပြေဖြစ်တော့ပောက်ကွဲသွားတဲ့ဆိုတာဒီအရေးကြီးတဲ့အလုပ်ကိုသူမလုပ်နိုင်တော့ဘူးနော်သူကအစီအစဉ်မဲ့သွားလိမ့်မယ်ဒီလိုကိုစီစဉ်ထားတဲ့အစီအစဉ်တွေကပြတ်သွားနေတယ
် priorities rankings and differences in significance
ဒီလိုတွေအကုန်ကြည့်ပါလေနော် rankings ဆိုတဲ့အတိုင်းပဲအစီအစဉ်ပါလို့ရမယ်ဆိုတာဒါကအရေးကြီးတယ်ဆိုတာနော် significance ဆိုတာအရေးပါတာဘယ်ဟာပိုအရေးပါလဲဘယ်ဟာအရေးမပါဘူ
း you explode and then sometimes need hours to collect yourself
ပေါ်ကွဲပြီးတဲ့နောက်မှာစိတ်ပြန်တော့ကြည်လင်အင်းကျန်းတော့ဝေးရနိုင်ကောင်းများစွာတယ
် together your composure again
ကိုယ့်ရဲ့ကြည်လင်အင်းကျန်းမှုကိုပြန်ရဖို့ရအများကြီးအချိန်ပေးရတယ်ဆိုဒီကြားထဲမှာတော့အချိန်ကြီးဘလောက်ကုန်သွားနေလဲဆိုတာစဉ်းစားဖို့ရနော်အထူးသဖြင့်ဒီပို့ပြီးတော့လေးမှတ်တဲ့အသိဉာဏ်နဲ့လောရတဲ့လို့ဆိုရင်ပို့ဖြစ်ခဲ့တယ်နော်လက်နဲ့ကြည်လင်လောရတဲ့လို့ဆိုတော့ဥမာသင်ခွဲရတဲ့လို့ကတော့ဒေါ်လာဖြစ်ရင်ချင်းတော့ခဲချင်းနဲ့တော့ပို့ခွဲလို့ကောင်းနေဦးမယ်ဒေါ်လာကြည်လင်တော့တင်ကိုအားနဲ့လို့ပြီးတော့ပောက်ချလိုက်ပါလေကစားမကြည့်အဲ့ဒီအလုပ်မျိုးကတိတ်မပြည့်ဘူးနော်တို့တော့စိတ်ကြည်ကြီးကြီးချင်းချင်းနဲ့နည်းနည်းနည်းနည်းလုပ်ရမယ်လို့မျိုး creative ဖြောင်းလုပ်ရမယ်လို့မျိုးဆိုပါတော့နော်ဥပမာတကယ်လို့ဆိုပါတော့အင်တာအတိတ်ပဲရှင်းရှင်းလေးနဲ့နည်းနည်းနည်းပေါ်အောင်ရှားရင်းနဲ့ဆိုပါတော့စိတ်မကြည့်တဲ့လူကအဲ့ဒီမှာအားနေလို့မရတော့ဘူးသူစိတ်ကြည့်ရဲ့ဖြောင်းတော့ရတော့မှာနော်ငါကုရင်းလို့စိတ်ကုပြမယ်စိတ်ကမှဒေါသရနဲ့ပူတော်နေတဲ့ကြောင်ဒီနည်းနည်းပြင်မွေးတဲ့အသိဉာဏ်ကဖြစ်မလာတော့ဘူး
Leaves you with no time, no attention, and no energy to do the really important things today.
Hello, Uma Degaiya Saab, right here, Mr. Maro. ဒါကိုအေးအေးဆေးဆေးလာပြီးတော့တရားကျင်းလို့ရမယ်ငါဘာကိုပြောနေတာလဲကိုပြောနေတဲ့ကြောင်းကခက်ခဲလေလေနည်းနည်းလေလေတိမ်မွေးလေလေစိတ်ကိုကြည်လင်အောင်ဒီနည်းအောင်အေးကြောင်းကိုကျူးစားရတယ်တရားကျူးစားကြည့်ပြီးမှအသိဉာဏ်ကပေါ်လာနေပြီဒီကြောင်းကလေးဒီလိုပြောရမယ်ဒီလိုအကြောင်းကျူးစားမှုဖွားမယ်ဆိုတော်တော်ကိုကျူးစားရတာနော်ကြည့်ပြောမယ်ဆိုရင်အသက်တော်မြင့်မြင့်ရှူရဲတခါလေတစ်ခုခုနည်းနည်းလေးအာရုံပြူနေတဲ့ခါမှာတကယ်လေအသက်တော်မြင့်မြင့်ရှူဘူးဘာလို့လဲဆိုတော့အသက်မြင့်မြင့်ရှူရင်စိတ်ကအဒီအသက်ရှိတဲ့ပုဂ္ဂိုလ်ရောက်သွားတာသွားပြီနေတယ်ဒါကြီးပဲသွားပြီနေတော့ငါကစဉ်းစားနေတဲ့အာရုံစိုက်နေတဲ့ဒီအသိဟာပြတ်သွားတယ်နော်အထူးသဖြင့်တရားထုတ်တဲ့လူကဆိုပါတော့စိတ်ကလူပတ်တော်တကယ်တည်ချာတည်တည်ငြိမ်လုပ်နေတဲ့ခါမှာအင်းနဲ့တိမ်မွေးတဲ့စိတ်ကလေးကိုကြည့်နေတဲ့ခါမှာတကယ်အသက်မြင့်မြင့်ရှူလို့မရဘူးမရှိခြင်းကိုရှူလိုက်လို့ရှိရင်စိတ်ကအဲ့ဒီအသက်ရှိတော်ရောက်တော့ကျန်းမဲ့အာယုံမျိုးကိုရောက်တဲ့အခါမှာတိမ်မွေးတဲ့အာယုံကိုယူလို့မရဘူးနော်အဲ့တော့အင်မတန်ခက်ခဲနေတဲ့တိမ်မွေးအလုပ်ကိုလုပ်ရရင်လေစိတ်ကြည်ငြိမ်မှုကြည်လင်မှုစိတ်ကြမ်းမှုရှိဖို့အရေးကြီးတယ်လို့ဖြစ်နေတာနော်အဲ့တော့အဲ့လိုစိတ်ကအကြောင်းတစ်ခုကြောင့်တူသွားပြီဆိုရင်ကစ် aggravation leaves you with no time အချိန်ရှိတော့ဒီစိတ်ကြည်လင်အောင်ဆောင်းရတော့မယ်နော်တနေ့ကြာရင်ကြာမယ်နေ့တစ်ဝက်ကြာရင်ကြာမယ်တနေ့ကုန်ကြာရင်ကြာမယ်ဒီကိစ္စတွေကစိတ်ကိုမနိုင်လို့ရှိရင်ရပောင်းများဆိုတာပြောလိုက်သွားနေတာပဲနော်ဆိုတော့တာမန်လောက်စာဝင်ဒီကိစ္စလုပ်ဖို့ကတော့အချိန်ရှိပါသေးတယ်နင်းနေတိမ်မဲ့လုပ်ဖို့လုပ်ဖို့တော့သူ့မှာအချိန်ရှိဘူး No attention အယုံဆိုင်လို့မရဘူးနော်တခုခုအယုံဆိုင်လို့မရဘူးဒီကိစ္စတခုအယုံဆိုင်မယ်လို့စိတ်ကူးဝင်မယ်အခုနစိတ်တူစရာကစိတ်ထဲမှာနေရာယူထားတယ်သူကနေရာဖယ်မပေးဘူးနော်သူကစိတ်ထဲမှာနေရာအပြည့်ယူတော့နေရာမပြေတော့ခက်နေနေတာတော့သူ့ကိုရုတ်တရက်မောင်းထုတ်ဖို့ဆိုလည်းမလွယ်ဘူးတတိပဌာန်းလေးနဲ့လည်းသူ့ကိုကြည့်ပြီးတော့ပြန်ညှိလို့ရတယ်အဲတိတဲ့အားကောင်းလာလို့ရှိရင်တဖြည်းဖြည်းသူ့ဒေါသရဲ့ intensity ကရောပြီးတော့မိနေလို့ပျောက်သွားတာပါပဲ and no energy to do the really important things today ဒီလိုလုပ်ရမယ်တကယ်ရည်ရှိတဲ့ကိစ္စတွေကိုလုပ်ဖို့ရအင်အားလည်းမရှိတော့ဘူးသင်္ကန်းလုံးနေတော့နေပါသေးတော့ဒီနေ့မလုပ်တော့ဘူးအဲ့လိုဖြစ်သွားတာကနော်တချို့ကတော့ပြောလို့ရှိတယ်အဲ့စိတ်ရစီအစိတ်တူစီအကျုံပြရတော့စိတ်ညင်နေတာနဲ့ပဲဒီမိကတရားမထိုင်တော့အဲ့လိုပြောတဲ့တပည့်တယောက်ရှိတယ်ခဏခဏသူပြောလေးရှိတယ်ဟောသူစိတ်ကြည်မှပဲတရားထိုင်ကျင်တယ်တဲ့စိတ်မကြည်ဘဲနဲ့တရားတော့ထိုင်လို့ရှိနေတယ်ပဲတရားသာထိုင်နေရတာစိတ်ကအဲ့ဒီစိတ်မကြည်တဲ့ကိစ္စကြီးကိုပဲအမြဲတမ်းတွေးနေတာဒေါသတွေဖြစ်နေတာဆိုမထူးလို့ပဲဖြစ်နေတယ်အမှန်တော့အဲ့ဒါတွေနဲ့တဘောမပေါက်လို့ပါစိတ်မကြည်ရင်တရားထိုင်ပါအဲ့ဒီမကြည်တာကိုပဲကြည့်ပြီးသိပြီးတော့လည်းနေပါပထမတော့ဒီဒီစိတ်မကြည်တာကိုကြည့်တဲ့အခါမှာကိုယ်စိတ်ထမဖြစ်ပေါ်နေတဲ့အစ္ဆတခံစားချက်ကိုမကြည့်ဘဲနဲ့ညတော့ဖြင့်ဘာကြောင့်ဒီလိုကိစ္စကြောင့်စိတ်မကြည်တာဆိုတဲ့ theory ကိုစဉ်းစားတတ်တယ်နော်ဒီနှစ်ခုသဘောပေါက်တယ်နော်တာမန်လူတွေကသူစိတ်မကြည်လို့ရှိရင်သူစိတ်ထမဖြစ်ပေါ်နေတဲ့ခံစားချက်ကိုမကြည့်ဘူး theory ကိုစဉ်းစားတယ် theory စဉ်းစားရင်ဘာဖြစ်မလဲစိတ်ကပိုပြီးမကြည့်ဘူးပဲနော်သူကြောင့်သူကြောင့်သူမကောင်းဘူးတို့ငါသူ့ကိုသူရုပ်မှာသူတဘောထားမကောင်းတဘောထားသေးတယ်သူငါ့ကိုဘယ်လိုချင်းနေတာသူငါ့ကိုဘယ်လိုပြောနေတာအဲ့တော့သူ့ကိုသူ့အကြောင်းကိုစဉ်းစားလေလေစိတ်ကပိုတိုလေလေပဲအဲ့လိုဖြစ်နေပါနော်သူတော့ကိစ္စမရှိဘူးထားပါတော့ပထမတော့အဲ့လိုပဲထိုင်ပြီးတော့ကြည့်တယ်ကြည့်တယ်ကြည့်တယ်စိတ်ကဘာကိုတွေးတယ်လဲအော်သူမကောင်းဘူးသူရုပ်မှာလေသူတဘောပုတ်တယ်သူငါ့ကိစ္စကိုပဲမြင်နေတာနော်ဒီလိုကြည့်ရင်ကြည့်ရင်ကြားလာတဲ့ခါမှာတစ်ချက်ချက်တော့ကိုပင်မန်းတော်ပြန်ကြည့်မိတယ်မာဒီတီးကိုတွေးတယ်မစိတ်ကမှကြောပင်မန်းနေပါလားဒီအတူကြောင့်ငါပင်မနေပါလားဆိုတာပေါ်လာတယ်နော်ပထမတော့ပြင်ပမှာလက်တွေကိုရှာတယ်တရခံကိုရှာတယ်ကြည့်ပါများတဲ့အခါကျတော့တကယ်ငါပင်မနေတာငါအတူကြောင့်ပဲတခါလေအဲ့ဒါကိုသိပြီးတော့ငါဒီကိစ္စမတီးတော့ပါဘူးလေဒါတီးနေငါစိတ်ဆင်းရဲတယ်မတီးခင်တော့မတီးခင်တော့ဘူးဆိုပေမဲ့လည်းအနတ္တသဘောတွေပဲမရဘူးခဏခဏဒီကိစ္စပြန်ပေါ်လာတယ်နော်ဘာလို့မလဲလားဘာမှမတတ်နိုင်ဘူးသူ့ကိုပဲစောင့်ကြည့်ရတာအဲ့သူ့ကိုကြည့်နေတဲ့အခါမှာကြည့်ပါများလာတဲ့ခါမှာဒီကိစ္စကိုတွေးလေလေပင်မနေလေဆိုတော့မြင်နေတယ်နောက်ဆုံးကြတော့ပင်မနာကိုပဲတွေ့ကြည့်ရတာနော်အဲ့ဒီပင်မနာဒုက္ခပဲနော်ဒုက္ခသစ္စာပဲအဲ့ဒီစိတ်ပင်မနေတဲ့ကိုယ့်ရဲ့အကျိုးတရားကိုကြည့်နေတာနော်စိတ်ပင်မရခြင်းရဲ့အကြောင်းတရားကိုကြည့်တာမဟုတ်ဘူးနော်အကြောင်းတရားကိုမကြည့်တော့ဘဲနဲ့အကျိုးတရားကိုကြည့်တယ်ဒါကြောင့်အကျိုးတရားအစ္ဆတဖြစ်တယ်ပစ္စုပန်ဖြစ်တယ်အကြောင်းတရားကဗဟိတဖြစ်နေတယ်အတိတ်ဖြစ်နေတယ်နော်အဲ့တော့ဗဟိတနဲ့အတိတ်ကိုခဏထားလိုက်ပါပစ္စုပန်ဣဇဒကိုအင်ကြည့်ရမှာနော်အဲ့လိုတတိနဲ့တိကျခုစိတ်တမှာဖြစ်နေတယ်မကျင်းမ်းမှုကြီးကြီးကြီးကြီးနဲ့တစ်ခါလေလက်ရက်နဲ့ကြီးကြတတ်တယ်နော်တရရင်တရရင်၄ရက်၅ရက်၆ရက်ကြာကြာလေးနေအရေးကြီးကြီးတယ်လို့ပေါ့
တခါကြည့်ရလေကိုယ့်ကိုစိတ်မကြည်အောင်လုပ်နေတဲ့ကိုယ်နဲ့အမြဲတမ်းအတူတူနေတဲ့လူဖြစ်နေတယ်။ဘယ်နဲ့လုပ်မလဲ။ခုရှောင်လို့မရအောင်။တအိမ်နဲ့မှအတူတူနေနေတာ။မိတိုင်းနဲ့ကိုယ့်ကိုသူကခုပြောလိုက်ဒီလိုပြောလိုက်လုပ်နေတာ။ဆိုတော့မိတိုင်းနဲ့ခံနေရတာလေ။ရံပြန်တွေ့ရမှလည်းအခက်။ဟိုတခြားပြည်သွားနေရမှဆိုတော့လည်းမဖြစ်နိုင်ဘူး။ဆိုတော့ကိုယ့်စိတ်ကိုကိုကြည်ကြည်ကြည်ကြည်နဲ့ကြိုင်ဘယ်လိုမြင်ရလဲဆိုတော့ဒီပုံမှန်တော့လည်းမြင်တော့စိတ်ကနည်းနည်းကြည်ပြီးတော့ပြုံးနေခဏတော့အဲ့ဒီဝန္ဒပျောက်သွားတတ်တယ်။တင်းတင်းနဲ့ပြီးတဲ့အာကောင်းလာတဲ့ခါမှာဒီဒေါမနတမကျေနပ်မှုဆိုတာကြီးကအများအားရှိတာမဟုတ်ပဲ။ဆက်ကဆက်ကဖြစ်နေတဲ့သဘောတော့မှန်တယ်။သူတော့အများအားရှိနေတဲ့သဘောမဟုတ်ဘူး။အရှိတဘောမဟုတ်အဖြစ်တဘောပဲ။တစ်ခါတည်းမှသူမဖြစ်ပနဲ့ရက်သွားတဲ့ခါရှိတယ်။အဲ့ဒီခါမှာအဲ့ဒီရက်သွားတဲ့အချိန်လေးကိုကြည့်တဲ့ခါမှာပြုံးနေတော့ပေါ့သွားတယ်တော့။ခုနဒေါမနတမရှိပေါ့တယ်။ကြီးလင်းနေချမ်းသာတယ်။အဲ့တော့မြင်တော့အကိမ်းကငါဒီလိုလေးနေတက်လို့ရှိရင်တော့မတင်မှန်းပါလားသူဟာသူမြင်သွားပြီနော်ဆိုတော့သူများကိုပြည်တင်ဖို့အဓိကမဟုတ်တော့ဘူးကိုယ်စိတ်ကလေးအိတ်မလုပ်ဖို့အဓိကဆိုတာသူတော့ပေါက်သွားတယ်တော့ပေါက်သွားပြီစိတ်ကကြည်လင်အေးချမ်းသွားပြီနော်အဲ့ဒီစိတ်ကလည်းလေးကြည်လင်အေးချမ်းတာကိုပဲတီးပြီးဆဲပြီးတရားထုတ်သွားမှဆိုတော့တရားနေရဲ့တွင်းလေးရဲ့ကြာတင်ကြောင်းမှနော်တရားကိုကျေးဇူးအထုတ်တယ်လေသူစိတ်ကလေးကပိုပိုကြည်လင်အေးချမ်းပြီးဖြစ်လာတော့အဲ့လိုကြည်လင်အေးချမ်းတဲ့စိတ်နဲ့မှဖြစ်ခဲ့တဲ့ကိစ္စကိုတစ်ခါတည်းပြန်အာရုံပြည့်တဲ့ကောင်ကဘာတွေ့ရမလဲဆိုတော့အဲ့လိုအစင်မပြေမှုဖြစ်ရတဲ့ခင်မှာငါလည်းတာဝန်မကင်းဘူးဆိုတော့သိရတယ်။ဒါကိုဒီလိုပြောပြနေတာနော်။ဘယ်လိုကိစ္စနဲ့ဖြစ်ဖြစ်ဘုရားအထူးသဖြင့်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့တစ်ခုခုမပြေမလည်ဖြစ်လာလို့ရှိရင်ကိုယ့်ဘက်ကလည်းတာဝန်မကင်းဘူးဆိုတာကိုမြင်ဖို့အတိုင်းရေးကြည့်ပါလိမ့်မယ်။အဲ့ဒါကိုမမြင်သေးသေးတကယ်ရေးချီပြည်လည်းမှုဆိုတာမရနိုင်ဘူး။လူပြန်ကြအဆင်မပြေလို့ရှိရင်တူလုံနာလည်းပါမယ်ကိုလုံနာလည်းပါမယ်သူကပူလုံရင်လည်းလုံမယ်နော်ဒါပေမဲ့ကိုလုံနာနည်းနည်းတော့ပါတယ်အဲ့လိုကိုယ်စိတ်ထဲမှာဖြစ်နေတာကိုကိုယ်သဘောထားကိုကိုယ်ခံစားချက်ကိုကိုယ့်အကိုပြန်ကြည့်ပြီးတော့တည်နေတာကြာသွားတဲ့ခါမှာကိုယ်သဘောထားလေးဘယ်နေရာမှားနေပါလားဆိုတော့ရိုးရိုးသားသားလေးမြင်သွားတယ်လက်ခံနေသွားတယ်အိမ်ကတော့ကိုယ်သဘောထားကိုပြောမှုဆိုဝင်တော့ပုံကံကိုမှားနေတယ်ဆိုတာကိုမမြင်ဘူးထောက်ပြတော့မှအဲ့ဒါကိုလက်မခံချင်ဘူးမဟုတ်ဘူးငါပြင်မှုသူပဲမှားတာငါပြင်မှုမလို့သူပဲပြင်ရမှာဟိုသူများကိုပြင်မှုပဲကိုကအာရုံစိုက်နေကိုကကိုပြင်မှုလေအာရုံစိုက်နော်ဒီလိုတတိပဌံတရားကိုကြိုးစားအားထုတ်လာလို့ကြာသွားတဲ့အခါမှာကိုယ့်စိတ်ကိုကိုကြည့်ကြည့်ကြည့်နေစိတ်ကြည်လင်အေဂျင်တော့မှဒီကြည်လင်အေဂျင်နဲ့စိတ်မှာဗက်လိုက်တဲ့သဘောမရှိဘူး bias မရှိတော့နော်အဲ့လိုကြည်လင်အေဂျင်တော့မှဖြစ်ခဲ့တဲ့ကိစ္စကိုအာရုံပြည့်တဲ့အာရုံပြည့်ခဲ့တဲ့အချိန်မှာမဟာဘောတာဘယ်နေရာမှားနေလဲဆိုတာဂျူးယူရှင်ရှင်ဘုံဘုံပေါ်လို့ဤပေါ်လာအဲ့ဒီချိန်မှာကိုယ့်ကိုမလိမ်ဘူးနော်အဲ့တော့ကိုယ့်ကိုမလိမ်ဘူးအံတန်ရေးကြည့်တာပဲကိုယ့်ဘဝမှာအရှင်ကြီးခြင်းလို့ရှိရင်ကိုယ့်ကိုယ်ကိုမလိမ်ပါနဲ့ကိုယ့်အမှားကိုကိုမြင်အောင်ကြာပါကိုယ့်အမှားကိုကိုပြင်ပါအဲ့လူတွေကအိမ်မှာလည်းမှားတယ်ဒီလည်းမှားတယ်မှားတော့မှားတယ်ဒါပေမဲ့တွေးရင်ပြင်ရမယ်ငါကအရင်မပြင်နိုင်ဘူး तू ကအရင်ပြင်မှာငါအရင်ပြင်လိုက်ရင်မဖြစ်တော့လို့ထင်လို့ရှင်းသွားတယ်လို့ထင်ငါအရင်ပြင်တဲ့ငါကအရှုံးပေးလိုက်ရရောက်တယ်ငါတော့အရှုံးမပေးနိုင်ဘူးနော်အခုချင်းဟိုတစ်ဖက်ကလူကဟိုကိုယ့်ဩဇာကိုခံရတဲ့လူညိုဖြစ်နေရင်ကြီးတဲ့လူကသူ့မဟုတ်သူ့ရင်းမပြင်းနိုင်ဘူးကြီးတဲ့လူကမာနပိုကြီးတယ်နော်သတိထားကြည့်ပါလူကြီးတွေကမာနပိုကြီးနေတယ်ကိုယ့်မဟုတ်ကိုပြင်ဖို့ပိုဖြတ်နေတယ်ငယ်တဲ့လူကမှသူ့မဟုတ်သူပြင်ဖို့အနေနဲ့လွယ်တယ်လို့ဖြစ်တယ်နော်အဲ့ဒီစိတ်ကိုပြန်ကြည့်တဲ့အခါမှာငါအမှားကိုငါကဘာဖြစ်လို့အရင်မပြင်ချင်တာလဲကြည့်တော့မာနကိုတော့တွေ့ရတာပဲငါကလူကြီးငါတိတယ်ငါတတ်တယ်ငါကသူ့ကိုဟိုပြည့်စုံနေရတာစောင့်ရှောက်နေရတာပေးနေရတာအဲ့တော့ကိုယ့်ကိုယ်ကိုမေးပါငါတကယ်ငါဘုရားငါဒိဋ္ဌိရှိရှိရင်းရင်းနဲ့ကြည်ကြည်နဲ့လားတကယ်လေးကျင်တာအဒိဋ္ဌိရှိရှိရင်းရင်းနဲ့ကြည်ကြည်နဲ့လားတကယ်လေးကျင်တယ်တိတ်ကြံ့မှုလည်းတကယ်ရတယ်လေကိုယ်တိကျမနေနေနေကြည့်တော့ကိုယ်တိကျမှဖြစ်နေတော့အဲ့ဒေါသဒုက္ခတိကျသိခံမြောင်းကြည့်ပါသူ့ကိုမြင်ပြီးတဲ့နောက်မှာကို့အမောင်ကိုပြင်ရမှာဘာလို့ဖြစ်ချင်းနေလဲဆိုတော့သိချာကြည့်ပါကို့မနာကိုကိုမြင်မယ်နော်ငါကအဲ့ဒါလည်းကြည့်တယ်ငါကပညာနဲ့ကိုချက်တယ်ငါကဒီကြည့်လို့ဖြစ်တယ်ငါကသူ့ကိုထောက်ပံ့နေရတယ်ပြည့်စုံနေရတယ်ဆောက်ရှောက်နေရတယ်သူကငါ့ကိုကလန်ကဆန်လုပ်တယ်အဲ့တော့ငါမပြင်းဘူးအဲ့ဒီစိတ်ကိုမြင်တဲ့အခါရှင်းရှင်းကြားရတာကြည့်အဲ့ဒီမာနပါရှိသေးတာနည်းမာနကြီးရှိရောတော့ဒီစိတ်လေးကနည်းနည်းပါဘူးကိုတစ်သက်သာတော့ငါကိုတိုင်းနေနေကြည့်တယ်ဘာမှသူမပြောင်းလဲသေးဘူးသူကသူ့စိတ်ကိုသူမကြည့်သေးဘူးဆိုတော့ ့ကြည့်တော့သူမပြောင်းနေသေးဘူး။ကိုယ်ကကိုယ်စိတ်ကိုကြည့်ကြည့်ပြီးတော့ပြောင်းနေသွားတဲ့ခါမှာကိုယ်စိတ်ကလည်းအချင်းနေသွားတယ်။ကိုယ်စိတ်ကလည်းအချင်းနေသွားတယ်။အလိုလိုသူ့ကိုရှင်းလို့နေတဲ့စိတ်ကဖြစ်တယ်။တော်တော်ကအဲ့ဒါကြည့်တဲ့တော်ရှင်းလက်ပြကောင်းလာတယ်။ဒါရီကကိုယ်တိုင်ကြည့်ခဲ့တဲ့အစ်ကိုနဲ့ပါတယ်။တခြားတတိတွေလည်းသူတို့ကြည့်လို့သူတို့လည်းမြင်ရတာကိုပြန်ပြောပြလို့ဒီလိုအဆင့်ဆင့်ဖြစ်သွားနေပုံကြီးကိုယ်ကြည့်ကြည့်ရတယ်ပြရတာ။ကိုယ်စိတ်ထဲမှာဒေါသမရှိတဲ့ခါမှာအခုကသူ့ကိုပြန်ကြည့်တဲ့စိတ်ကအရင်တော့အခံစိတ်ကြီးနဲ့ဆက်ဆံတာပုံတော့။ငါတို့ကတော့သူ့ကိုပြန်တွေ့တယ်ဒီတိုင်းမတွေ့ရင်တည်းကစိတ်ကမောင်းတင်တာကျင်းတာ။သူ့ကိုတွေ့ရတော့မယ်အတွက်ကိုပဲစိတ်ထဲမှာဒေါမန္တအခံလေးနဲ့ပြောတာ။မာနအခံလေးနဲ့ပြောတာ။ဘယ်နဲ့သာခက်တင်နေလဲ။ဒါပြောနေခက်ပြက်ပြက်လေးပြောတာ။ဘူးမှမရှိဘူး၊အေးချမ်းမှမရှိဘူး။ကောကမနေကြမှုအေးချမ်းမှုရှိတယ်မို့ကိုကလည်းနေပြီးင်းထားရဲ့ဆိုရင် communication ရဲ့တဘာဝနော်ဒါ non verbal communication ။ငါမျိုးမကျင်တတ်ဘူးဟေးဦးတခါကြီးရောဒါပြောပြီးသားဖြစ်စိတ်မကြီးရှိတာလို့ဖြစ်မျက်နှာသားကြီးရော။အသက်တာဘယ်နဲ့နေလို့ကိုကနေရနေပါ။ဒီလိုနေရမှုဖြစ်နေလို့ဆန်းဆောင်တော့ပြုံးပြုံးလေးပြောတော့မှသိစိတ်ကျမှာရောနေရမှုမဖြစ်ဘူး။ဆိုကိုကကတကယ်ကိုကကြည်လင်အေးချမ်းတော့နေရနေတယ်ဒီနေ့ပြည့်ရက်သူ့ကိုစင်ရအောင်နေတဲ့ဆက်တာတော့ဟုတ်တယ်။သူကအခုကမြင်ရတဲ့လူစိတ်တယောက်ဖြစ်တာ။သူကတမန်အထင်ကြီးကကြောင်းပြောက်နေတဲ့ကောင်။အတိတ်ကသူ့နဲ့ပတ်သက်တဲ့အကြောင်းအရာကိုမှတ်သားထားပြီးတော့အဟောင်းနေတဲ့ဆက်တာ။လူစိတ်ကိုဆက်တာတော့မဟုတ်ဘူး။လူအဟောင်းကိုဆက်တာဖြစ်တယ်ဆို။တကယ်တော့ယုတ်ကြာနာကြီးရဲ့အားလုံးကအစ်စ်စ်တယ်။အခုမြင်ရတဲ့လူကသူ့အစ်စ်စ်တယ်တော့အဲ့ဒီအစ်စ်ကိုအစ်စ်လိုသဘောထားပြီးတော့ဆက်တာလို့ရှိတယ်။ဆက်တာမျိုးပြည့်တယ်အဲ့ကိုစိတ်ကသူ့ကိုကြည်လင်အေးချမ်းရမ်းမယ်။ပြန်ကြည့်ပြောမယ်ဆိုရင်တကယ်ကကိုစိတ်ကအဲ့ဒါသဘောထားဖြစ်ုံမှန်ရဲ့။ဟောက်တာမဟုတ်ပဲနဲ့တကယ်လက်ကြည့်လို့အေးချမ်းနေတဲ့စိတ်နဲ့သွားပြောတာမှန်လို့ရှိတယ်။သူ့အမေကပြောနေတာ။ပြည့်ရတဲ့စောက်ကအရင်နဲ့မကြည့်တော့ဘူး။အဲ့တော့အဲ့ဒါကိုကိုစိတ်ကကိုကြည့်ပြီးတော့ကိုတက်တယ်မှာမင်းကအေးချမ်းဆိုလောဘလည်းနေသွားမယ်၊ဒေါသလည်းနေသွားမယ်၊မာနလည်းနေသွားမယ်ဆိုရင်ကိုအေးချမ်းမှုကြောင့်ပထမအဆင့်ကလည်းကိုကဆန့်တာပါလိမ့်။ကိုမလေးကိုပြင်လိုက်တော့ငါတို့ကသူနဲ့ပြည့်တဲ့ညာရှာနေတတ်တဲ့ကိုရဲ့အကျင့်ကိုလည်းဖြောက်လိုက်တော့ဒီလိုနဲ့ဆက်ဆံသွားမယ်ဆိုရင်ဒီကမှာကျောင်းကျပူပနားလည်းပြီးရတော့အမှန်တရားသိခံကြရအောင်တဲ့ဆက်ဆံရေးဆိုတာသူဖြစ်လာတယ်အဲ့တော့ဆက်ဆံရေးမပြေလို့ရှိရင်သူစဉ်းရဲမှုအများကြီးဖြစ်ရတယ်လူတွေကဘဝမှာတောင်းနေမပြေလဲလို့ဖြစ်တဲ့ဒုက္ခနဲ့ဆက်ဆံရေးမပြေလို့ဖြစ်တဲ့ဒုက္ခနှစ်ခုမှာအကြီးမားဆုံးဒုက္ခကဆက်ဆံရေးမပြေလဲလို့အဲ့တော့ဘုရားဒီကနေ့ပြည်ရတဲ့ဒီပုံကကိုယ့်ဘက်ကသဘောထားဉာဏ်ကိုဒီနည်းဉာဏ်တွေကမှကိုယ့်ရဲ့စိတ်ကံတွေကိုကိုရတယ်။အဲ့ဒီလိုဒီကလေးရတဲ့ဒီမှာဘယ်လိုခံစားရလဲ။ကိုယ့်စိတ်ထားလေးသဘောထားလေးမှာဆိုကိုယ့်မှာဒီနည်းဉာဏ်ကိုရတော့တယ်။ကျုပ်ကဉာဏ်ကိုသိတယ်။ဒီစိတ်ကိုကြည့်ရတာအဲ့ဒါလည်းနည်းနေတော့ကိုယ့်ကသဘောထားကြည့်ရတဲ့ဖြစ်တယ်။ဒီကဲ။အဲ့လိုကြည့်ရတယ်ကိုယ့်ကိုသမီးအားရတယ်ဒါကတော့မပြောင်းနိုင်တဲ့ကိစ္စဖြစ်တယ်။ဒါတော့စိတ်ကမှဆက်ပြီးဦးစီးရုံးကြည့်ကြတော့ဆက်ကလည်းအခြေပြီးတော့ပြောင်းနေတာ။အဲ့ဒီဘက်ကမပြောင်းနိုင်တဲ့ကိစ္စဖြစ်တယ်။ခုမှရင်းချက်တဲ့မချောချက်တဲ့ဒီကိစ္စနဲ့ကလေးမဆန်တော့ဘူး။ဒီလိုအင်းနဲ့ဒီလိုနဲ့ခေါ်လို့နဲ့ကိစ္စနဲ့ဖြစ်ရတယ်။ဘယ်နည်းရလဲ။ဒီမှာဒီမှာကြီးပြောရတာနော်။ဒီအရင်ကတော့မသိကြတဲ့။ပထမအထုတ်တာကတော့စိတ်ကြုံပြီးမှပဲဖြစ်တယ်။ပြီးတဲ့ကောင်ကစိတ်ကူလာရောက်ပါတယ်။အဲ့တော့ဒီနေ့နဲ့စိတ်ကိုလာကမ်းမှာဖြစ်တယ်။ဒီလိုက်စိတ်ကိုလာခင်းပြတ်သွားတယ်။စိတ်ကိုတော့တော့ငါတို့ကတူရအမြင်ရနေတယ်။ရုပ်နဲ့တော့စိတ်ကိုလာကြတော့တယ်။အမှုညာကခင်းပြောမှလို့ဘယ်လိုတော့မှမကြည့်တော့။ရောင်ရည်ကြီးအောင်ဖြစ်သွားတယ်နော်။အခုဒီနေ့နဲ့ဒီနဲ့ဒီလေးလေးကငားလာတဲ့ခါကျတော့စိတ်ကိုလာနဲ့ပြည်တော့အောင်မှစိတ်ကမတူဘူး။အဲ့လိုဖြစ်တာ။အဲ့ဒီခါမှာကိုယ့်ကိုယ်ကဘယ်တော့ဒီနေ့အားရကိုယ့်ရဲ့စိတ်ရဲ့အယူအမိ quality ဟာအမြင်မှားသွားပြီဆိုတော့ကိုယ်ကိုသိ။အဲလူပြောင်းရဲ့ဘဝမှာဒီနေ့ပြအကောင်းဆုံးပါအဲ့ဒါ။ကိုယ့်စိတ်ရဲ့အမြင်တွေကဒီနေ့ကမြင်မှားတာ။ How much joy, drive, time and money does adulation take from you day in and day out? မင်းတို့ဒီနေ့ကကိုယ့်စိတ်ရဲ့ဒီလိုမျိုး joy နော
် drive တာလုတ်ရစီကိစ္စတွေကိုလုတ်ကျင်တိုင်းရင်စိတ်တွေနော်အားတက်တယ်ရောလုတ်ကျင်စိတ်တွေ time ဆိုတာအချိန် money ဆိုတာငွေနော်ဆိုတော့စိတ်တူရတဲ့အတွက်ကြောင့်လည်းကြီးလင်းအေးချမ်းမှုတွေဘယ်လောက်ဆုံးရှုံးသွားလဲ
လုတ်ကျင်ကင်စိတ်ကြီးနော်ဘလောက်ပြည့်စည်သွားတယ်အချင်းကြီးဘလောက်ကုန်နေငွေကြီးဘလောက်ကုန်နေတိကျကြည့်စမ်းပါနော်ဒါကိုတော်တာဖြစ်နေကိုမှာအင်မတန်ကြီးမားတဲ့ဆုံးရှုံးမှုကြီးတွေဖြစ်နေတယ်ဆိုတာသဘောပေါက်ဖို့လိုတယ်ကိုဘွားကိုကိုပို့ပြီးတော့အတိတ်တွေရှိရှိတမ်းမှုရှိနေနေဆိုရင်ကိုတော်တာကိုကိုနားလည်ဖို့လိုတယ်နော်ဒါကိုရင်းချမ်းတော့ကိုယ့်ကိုယ်လို့ဖို့ပဲလိုတယ် conserve your energy တင်းရဲ့အင်အားကိုထိန်းသိမ်းပါတိုင်းနဲ့ energy နဲ့ရှိရင်ဘာမှလုပ်လို့မရဘူး။ဘယ်လို့ပဲလို့လောကီစီးပွားရေးပဲလို့တရားပြအားထုတ်အထုအချိန်နဲ့အင်အားမရှိရင်ဘယ်လိုမှဖြစ်ဘူး။ဆိုတော့အချိန်အင်အားကိုချုံတိပြနေတဲ့အဲ့ဒီစိတ်မကြည်စရာစိတ်နှောင့်ယှက်ဖြစ်စရာကိစ္စတွေနဲ့တိုးကြောင့်ဖြစ်တဲ့ဒေါသကိုနေ့တိုင်းစိတ်ဓာတ်ကြီးကြီးနဲ့ကြီးကပ်မှာပဲ။ဘဝဟာပို့ပြီးတော့ efficient ဖြစ်မယ်နော်။ဆိုတော့တချို့လူတွေကအသက်ကိုအရှိအကြီးနဲ့ကြီးရတယ်အဲ့တော့ကိုမြေကြည့်တယ်အဲ့ဘလောက်ပြောင်းဖြေခြင်းလဲလို့တချို့ကလည်းတရားလောက်ဖြေခြင်းတယ်အသက်တရားလောက်နေရင်ဘာထူးမလဲအသက်တရားမှာဘာမှမလုပ်နိုင်တော့ဘူးသိစီလည်းကောင်းကောင်းနေတော့နားလည်းမကြတော့စားလည်းကောင်းကောင်းစားနေတော့ပါဘူးစဉ်းစားကြည့်ခေါ်တာကဟိုဖြောင်းဖြောင်းတက်တာမစဉ်းစားနိုင်တော့တငယ်ပြန်လို့ကောင်တချို့ဖြစ်တယ်နေမှညံမှမသိစားပြီးလို့စားပြီးမှမသိအဲ့လိုဖြစ်တတ်တယ်နော်ဆိုအသက်ရှည်တာကအရင်ကြည့်ဘူးအရင်ကြည့်တာကဘာလဲဆိုတော့နေရတဲ့ခိုက်အခုလိုတန်ဖိုးရှိတဲ့အချိန်လေးကိုအလကားအချိန်မဖြုံးမယ်နဲ့တံမှုအစည်းဆုံးနေသွားဖို့ပဲအဲ့ဒါပိုရေးကြည့်တော့ငင်းလေးတက်ကဒီပုံပုံလေးကိုယ့်အကူဟိုအချိန်ကိုနှမျောတဲ့အချင်းရှိတယ်။တွိုင်းနိုင်နဲ့ဆက်ဖတ်တဲ့အချင်းရှိတယ်။တွိုင်းနိုင်နဲ့ဆက်ချက်တဲ့အချင်းရှိတယ်။ဘုဒ္ဓဘက်ကလုံရင်လည်းပဲဖြစ်စရာစာတွေကိုဆက်ခလိမ့်နေရေးထားပြီးတော့လမ်းတွိုင်းနဲ့အိတ်ဆက်ဖိကြည့်ပြီးဆက်ကျက်သွားတာ။အချင်းကိုနှမျောတာတော့အဲ့လိုအချင်းကိုနှမျောပြီးတော့ကိုရရမြ9မိနစ်10မိနစ်ကစားကာစီတွိုင်းကိုကမဝဲဘူးမဟုတ်ပဲ။ဘယ်ကနေထိုင်နေရတဲ့ခါမှာတကခုစာပြီကြည့်တယ်အခုတော့များသောအားဖြင့်တတိယနဲ့တိတော့ပဲနေသွားတာပါပဲနော်အဲ့တော့ငင်းလေးတဲ့ကအချင်းကိုများနှမျောတတ်တဲ့ကြည့်စီအဲ့လိုကြည့်နေရလာတော့နောက်တတိပ္ပံတရားနဲ့တိရစွာကျတော့တတိယကိုအမှန်သဘောကျသွားတာဒီတတိပ္ပံတရားကနေရာမကြီးအချင်းကြီးအထုလို့ဖြစ်တယ်နော်တွိုင်းလိုင်းဆိုင်းတောင်းရင်ကျုံရင်ဆိုရင်တတိနဲ့တိပြနေလို့ရှိရင်တရားထုတ်တာဖြစ်တယ်လို့တိရတဲ့ခါမှာအာဒီတရားလောက် efficient ဖြစ်တာတော့မရှိတော့အချင်းတွေကတတ်မှတ်ပြီးလုပ်ရမယ်ဆိုရင်တော့လုံနေတဲ့ခါတော့ကောင်းပါလေလုံနေတဲ့ခါလည်းလုပ်ပါလေနော်ဒါတော့အချင်းမရတဲ့ခါတော့လည်းလုပ်ပါလေဆိုတော့ဒီပဋ္ဌာန်းတရားကိုအားထုတ်ရင်လည်းအဲ့လိုတနေ့တာလုံးနေတော့တဲ့ခါမှာ life ကပူပူ efficient ဖြစ်လာတာတွေ့ရတယ်ဒါတွေမကဘူးတတိယနေတဲ့တရားစိတ်အနောက်ဆက်ဖြစ်စင်နေတဲ့ခါမှာဖြစ်ကြောမရှိဘူးချက်ချင်းပြေပြေသွားတယ်ကိုယ်တည်းအခုပြေသွားတာပဲဒီတက်ကြရတဲ့ခါမှာစိတ်နောက်ဆက်ကိုဖြစ်မလာဘူးအဲ့ဒီလိုကမှနေရတဲ့ကောင်ကဘုရားကျင်းခေကြံပေါ့ပါတဲ့တရားနော်။ဒါစိတ်ကျင်းခေကြံမရှိလေလေ။နည်းနည်းတော့ဘုရားတိရလေဖြစ်လာတယ်နော်။အဲ့တော့ဘုရားမှာနည်းနည်းနဲ့တိစရာတွေကအများကြီးရှိတယ်။တာမန်လောက်တဲ့လူတွေကစောင့်ဝင်နေလို့လို့ဖြစ်ရင်တော့အတိအញ្ញနဲ့တူပေါ့နေသွားကြတာနော်။စိတ်နှမျိုးကိုကောင်းတယ်။သူရဲ့ potential ကတော့မကောင်းဘူး။စောင့်ဝင်နေတဲ့အလုတ်လုတ်တိုက်အောင်လောက်ဉာဏ်လောက်မကောင်းဘူး။အလုတ်အလုံနဲ့နေတဲ့အတိအញ្ញတွေကိုရနိုင်တဲ့ဒါကပါရမီဟာလူတိုင်းမှာရှိတယ်။ဆိုလူတိုင်းကတော့တိမသွားဘူး။တကယ်လူတွေကြည့်ပြီးတော့နှမျောတယ်။ဒီလူတွေကအချိန်နဲ့ဖြုံးနေတယ်၊အင်အားတွေလည်းဖြုံးနေတယ်။တချို့လည်းအပြော့ပါးနေတဲ့အချိန်ဖြုံးနေတယ်။သူတို့ပြင်းနေတော့တိအောင်သူတို့မကြိုးစားဘူး။နော်။သူတို့မသိတဲ့ကြောင့်သူတို့ဘောကသူတို့ကတနည်းအားဖြင့်ပြောခြင်းနဲ့ပြောနေတယ်။ဒါပေမဲ့ခလေးဆန်ဆန်ပြောနေတာပဲ။နှမျောတယ်လူတွေဘောကနော်။ဒါကြောင့်အချင်းကိုအင်အားကိုချစ်ကြပါ။ Cultivate a greater sense of responsibility towards yourself.ကိုယ်ကိုယ်ကတာဝန်ရှိတယ်နော်။မတာသမီးတာဝန်ဆိုတာရှိတယ်လို့မိမိတာဝန်ဆိုလည်းရှိတယ်။မိမိတာဝန်ကလည်းမိမိစိတ်ချမ်းသာအောင်ကိုယ့်အကူနေတတ်ဖို့လည်းတမိတစ်ချာအပြည့်အဝနေစေသည်ရင်းချက်အောင်လုပ်ပြရဒါမိမိရဲ့တာဝန်ကိုကိုယ်တာဝန်ကိုယ်တာဝန်ကိုယူပါကိုယ်တာဝန်မပြည့်စုံနဲ့အခုတော့ကိုယ့်ကိုယ်ကိုရမတာဝန်ကိုအပြည့်စုံချင်လို့တမန်တာဝန်တော့အများကြီးယူနေကြတာအဲ့လိုဖြစ်နေတာနော် increase the expectations that you place upon your state of mindကိုယ့်ရဲ့စိတ်ဓာတ်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုမျှော်လင့်ထားတာကိုမိမိနဲ့ထားပါတဲ့နော်ညီလေးကိုမိမိမှာထားပါတဲ့တော့တမိတကြပို့ပြီးတော့အဋ္ဌဉာဏ်ဒီစိတ်ဓာတ်ဒီလင်းနဲ့လာအောင်ကျူးစားမယ်ဆိုတဲ့စဉ်းကြုံထားမှာ Don't destroy yourself by constantly being worried and aggravated အချင်းကြီးတောကတွေဖြည့်ပြီးတော့စိတ်တူပြီးတော့ကိုယ့်ကိုယ်ကိုမဖြစ်စည်းပါနဲ့ဒီစကားတွေကတိကျဆန်းဆန်းမှတော့စံတန်ရေးကြည့်တယ်ကိုကုတ်ကဘယ်သူကဖြည့်စီနေတာလဲကိုကုတ်ကိုပဲဖြည့်စီနေတာနော်ကိုရဲ့စိတ်ချမ်းသာမှုကိုကိုပဲဖြည့်စီတယ်ကိုရဲ့အပြည့်အဝရင်းကျက်မှုကိုမရအောင် ဒေါသနဲ့လည်းချင်းကုန်နေတယ်လောဘနဲ့လည်းချင်းကုန်နေတယ်ကိုယ်ပဲဖြစ်စီနေတာပဲ The time to put an end to the aggravation is today this very minute အဲ့ဒီစိတ်တူတာစိတ်ဒေါသဖြစ်တာကိုအဆုံးသတ်ဖို့ရအချိန်ဟာဒီနေ့ပဲဒီမိနစ်ပဲဒီစက္ကန့်ပဲလို့ပြောရင်ကိုယ်တော်မှန်သေးတယ်အချိန်မရှိပါနဲ့အချိန်ဆိုင်ပါနဲ့ဒါတိပဌံတရားကိုသဘောကျတာအဲ့ဒါပဲသူကအချိန်ကြီးနေရာကြီးလုပ်လို့ရတယ်နော်ဆိုတော့မဟာတိတိပဌာနာလို့ဒီမှာတဒောဒံဝါစိတ်တံတဒောဒံစိတ်တံတိပဌာနာတိလို့ဘုရားဟောတာနော်ဒောဒံနဲ့တကွာဖြစ်တော်စိတ်ကိုဒောဒံနဲ့တကွာဖြစ်တော်စိတ်ကိုသိကြည့်နော်ဒီတဲ့အချင်းချောမသိတော့ဒောဒစိတ်ကိုဒောဒစိတ်လို့သိတယ်ဒောဒစိတ်ကိုလို့ဆိုလိုက်ကြတယ်နော်ငါစိတ်မဟုတ်ဘူးအဲ့ဒီမြကုဌာနာကြီးကဒီကတော့ပေါ့တယ်ဒီဝါကြလေးထဲမှာသူ့ကို philology နည်းနဲ့သူ့ရဲ့ syntax ကိုသိကြရလာကြည့်မစင်နော်ငါဆိုတာမပါလားဒေါသစိတ်ကိုနော်ဒေါသစိတ်ကိုဘယ်လိုသိရမလဲဒေါသစိတ်ကိုရေးငါစိတ်မဟုတ်ငါစိတ်တူနေတယ်ဘယ်လိုမဟုတ်အစမှာတော့ငါစိတ်တူတယ်လို့ထင်တယ်နော်အဲ့ဒီငါစိတ်တူနေတဲ့ဆိုတာကိုလည်းစောင့်ကြည့်ကြည့်ကြည့်ကြည့်သိပါများလားလို့ရှိရင်တိက္ကနာဒေါသဖြစ်တော့ကိုကဖြစ်ဖြစ်ချင်းသိရတဲ့ချိန်မှာနော်ဖြစ်တာနဲ့သိတာနဲ့ကကျမတိကက်မရှိတဲ့အခါမှာအဲ့ဒေါသငါလုံးလို့ဖြစ်တာမဟုတ်ဘူးဆိုတာသိထင်ရှားနေတာတွေ့ရတယ်။ခုတော့သူဖြစ်လာတာလေ။အဲ့လိုခါမှာဒေါသကိုအနတ္တဖြစ်နေနေတယ်နော်။အဲ့လိုဒေါသကိုအနတ္တနဲ့ဖြစ်နေနေရှိဒီခါလေးအံ့ဩတော့အံ့ဩသွားတာ။ဒေါသဖြစ်လို့စစ်ပြောဒေါသဖြစ်ဖို့မဟုတ်ဘဲနဲ့အဲ့ဒီဘက်ကိုစိတ်ကမရောက်ဘဲနဲ့ဒီဒေါသစိတ်လေးသွားနေပေါ်လာတော့ကြည့်တော့အံ့ဩနေလိုက်တာ surprise တမျိုးဖြစ်တယ်နော်။ထို့အပြင်လောဘလည်းဒီတိုင်းပါပဲ။အဲ့ဒီတစ်ခုနဲ့နေတဲ့ခါမှာသိထမှာမြစ်တက်တဲ့စိတ်လေးဖြစ်လာဒီစိတ်လေးကိုကြည့်တော့အံ့ဩသွားတာ။ဒီကလေးကမြစ်တက်တဲ့စိတ်လေးဖြစ်နေတယ်။သူ့ဘယ်မှာပြောင်းလို့တာလဲမဟုတ်ဘူး။ဒီအရင်ကဘာလို့မြစ်တက်တာလဲ။အတန်းတော်ဖြစ်ရတယ်နော်။ဆိုတော့အနတ္တဖြစ်နေရင်းတဲ့ခါမှာဘယ်လိုသဘောတရားဖြစ်ဖြစ်အရင်တော့မြင်းမြင်းစင်မဟုတ်တဲ့သူကြောင့်တော်တော်အော်သွားတာ။ကြည့်လို့လည်းရိုးရိုးလည်းမထင်ဘူး။ဒီလိုအနတ္တအကြောင်းတရားကြားပါများရင်တော့ရိုးတယ်။အနိစ္စလည်းဒီလိုပဲကြားပါများရိုးရိုးဖြစ်သွားတယ်။ဒုက္ခလည်းဒီလိုပဲကြားပါများလို့ရှိရင်တော့ရိုးတယ်။ဒါပေမဲ့သိလို့တော့ရိုးသွားတယ်လို့ရှိတယ်။လာဘပတိတောအောင်းစရာတော့If you handle aggravation correctly, you will have available to you a selection of positive primary and secondary effects. အဲ့ဒီစိတ်တူတာဒေါသဖြစ်တာကိုကိုတူတူချာမိမိကတိုင်ပြန်နေပြီဆိုရင်နော်တတိနဲ့စောင့်ကြည့်ပြီးတော့သိနေပြီဆိုရင်အဲ့လိုကြည့်တဲ့အားကောင်းလာလို့ဒေါသဖြစ်တာစိတ်တူတာမဖြစ်တော့ဘူးဆိုရင်သူရဲ့အကျိုးနှမျိုးတွေ့ရတယ်နော်ဒါရိုးရိုးလေးပါသူ့အကျိုးอ่ะ one of the primary effects is that you will conserve your energy ဆိုတော့အမှန်တန်ဒေါသဖြစ်တဲ့စိတ်တွေတက်တဲ့တတ်ထင်မှအမှုထမ်းနေတဲ့အင်ဂျင်နီယာအကြောင်းတွေရှိတယ်စိတ်ကောင်းအမှန်တန်ရှိတယ်လူရဲ့ကံအမှန်တန်ရှိတယ်အမှန်တန်အလုပ်ကိုကျူးစားပါတယ်နော်မနေ့6နေ့ညနေ6နာရီလောက်ဖြစ်အောင်အလုပ်ကိုလုပ်တတ်တယ်တောင်းဝန်မကြည့်မှအမှန်တန်စိုးရင်နော်အမှန်တန်တောင်းဝန်ကြည့်တဲ့မေးစီကြောင်းနေပဲဒီပါဒါနဲ့အလုပ်များတော့ဒေါသအင်တန်ကြီးကအငြင်းအောင်ကိုတင့်ဆင်ရတယ်နော်အင်းရောက်လာရင်သူ့အင်္ဂါအင်းတွေများတယ်ဆိုတာသူ့ကိုကြောက်နေရတာတိတ်ကနေတော့ဒေါသကြီးတော့ပောက်ခွဲနေနော်အဲ့ဒီကြောင်းနေတဲ့မေးစီတူပါဒီလိုပဲဒေါသအကြောင်းကိုသူ့ကိုပြောပြတော့သူတဖြည်းဖြည်းတရားကိုစူးစမ်းအထုတ်လာတယ်ခုနပြောလိုပဲမနေ့စောစောကနေစာဆိုတော့ဖြည်းဖြည်းအထုတ်သွားတာနော်တနည်းတားလုံးလည်းပဲပရိက္ခပြီးတော့တီတီတီတီဆိုဒီနေသွားတော့မကြံကြတူနဲ့ပြင်ပြဒီခေါက်ပြန်တက်ရောလဲသူ့အမေးကြည့်တယ်မနေ့နေ့တော့လို့ပြောတော့အခုဒေါသလည်းအင်တာနဲသွားပြီသူကလည်းပဲအင်တက်အများကြီးသူ့လိုအင်းကျန်လာတယ်သူတို့ဇနီးမောင်နှံနှစ်ယောက်ကိုအရင်တော့တက်ရလို့ရှိတယ်တယောက်ကျခတ်တင်းနေနေတာကြီးနဲ့သူမှလည်းတယောက်ကျနေတာကိုကြည့်ပြီးအငြင်းရန်ကြောက်နေတာဘာပြောမလဲဘာပြောမလဲဟောတက်ကနေဆိုပြောတော့မှာအခုတစ်ခေါက်တက်ရောနှစ်ယောက်ရှင်းသွားချီချီလေးနဲ့နင်းနေနေဖြစ်တယ်ဟောတက်ပြိုစရာကောင်းနေတာလေပေါင်းဝင်ကျင်ကသူ့တမီးနဲ့ပေါင်းတင်းနေရကွာသူ့ရဲ့အကြောင်းလေးကိုတိတိကျကျသတိထားမိအဲ့လိုဒေါသဖြစ်တာကိုသိတော်နေလို့ရှိရင်ဒေါသဖြစ်တာမြဲသွားလို့ရှိရင်ပထမဦးဆုံးရတဲ့အကျိုးကဘာလို့ဆိုတော့အင်မမှုမြဲသွားတယ်ဟုတ် One of the primary effects is that you will conserve your energy and your state of mind ဟောငါဘုရားရှိနေတဲ့စိတ်ကြည်လင်မှုကပြည့်မသွားဘူးစိတ်ကြည်လင်မှုတနည်းတော့မတော်လို့ရတယ် The positive secondary effects include a reduction in the volume of your fears ဆိုတော့စိတ်ကြည်မှုအေးချမ်းမှုမြင်မှတ်ရလို့ရှိရင်ကြောက်တာစိုးရင်လာလည်းပဲနေသွားတယ်ဒေါသလည်းနေသွားတယ်နော်ဆိုတော့ဒေါသဆိုတာကပါဠိစကားနော်မမလို့ မျိုးမျိုးကဘာသာပြန်ကြစိတ်ဆိုးတာကဘာလို့လဲဘာသာပြန်ကြတယ်ဒါပေမဲ့ဘာသာပြန်မဲ့သူအများကြီးထွက်လာနေတယ်နော်ဒါနဲ့မျိုးတော့ထွက်မလဲတော့မသိဘူးကိုယ့်အကူစဉ်းစားလို့ရတော့ရေးထားတယ်နော်စိတ်ရင်ချင်းပူပန်ချင်းကြောက်ချင်းအားငယ်ချင်းစိတ်ညစ်ချင်းစိတ်ဆိုးချင်းစိတ်တူချင်းနော်စိတ်တက်ကြချင်းဒါလည်းဒေါသကြီးပဲနော်စိတ်ရှုပ်ချင်းစိတ်မကြည်ရင်ချင်းဒါဒီအားလုံးကဒေါသကြီးနော်အဲ့တော့ဒီဟာဒီအလုံးဟာ nature တူတူပဲသူတို့အခြေခံသဘောအားလုံးတူတူပဲနော်ဆိုတော့ဒေါသဖြစ်တာနည်းကလေးလို့ဟာစောက်တာစိတ်နာလည်းပဲနည်းကလာပဲသူတို့ကဘယ်လိုပြောမလဲ source တူတူပဲနော် system တစ်ခုလည်းပဲဆိုပါတော့ဆိုတော့ဒေါသဖြစ်တာနည်းကလေးလို့ဟာစောက်တာလည်းနည်းကလာပဲဆိုတော့ဒီဒေါသတစ်ခုပထမတစ်ခုကတော့ aggressive ဖြစ်တဲ့ဒေါသလို့ပြောလို့ရတယ်နော်နောက်တစ်ခုဒေါသကတော့ depressive ဖြစ်နေတဲ့ဒေါသပဲဆိုတော့ depression ရဲ့ဒေါသပဲဒီကတော့ပေါ့စီနေနော်စိတ်တက်ကြရတာဒေါသပဲဆုံးနေတဲ့ဒေါသပဲအဲတော့အောက်ကျဲတဲ့ဒေါသနေတော့လေကွာဆုံးနေတဲ့ဒေါသလည်းပဲနေသွားတယ်ဘယ်တော့အကျိုးများမလဲဆိုတော့ကြည့်ရအောင် The heat losses that are caused by aggravation are enormous ဒေါသဖြစ်တဲ့အခါခန္ဓာကိုယ်ပူလာတယ်စိတ်လည်းပူလာတာ။နော်စိတ်ကြောင့်ခန္ဓာကိုယ်မှာအံပူလာတယ်။ဘာကြောင့်ပူလာလဲဆိုတော့ကျွန်တော်ကပြောစီနော်။အဲ့တော့အဲ့လိုပူလာတဲ့အခါမှာအင်အားတွေအများကြီးကုန်ခန့်သွားတယ်ရဲ့။ Imagine the energy that you could save both at home and at work if you were only able to get the daily aggravation out of your life. မျိုးစင်ကျွန်တို့နေရတဲ့အဲ့ဒီစိတ်တူစရာစိတ်ညစ်စရာတွေကိုကိုယ့်ဘဝတွေကတနည်းနည်းအတူဖယ်ရှားနိုင်တယ်ဖယ်ရှားမယ်။မဖြစ်ကြနိုင်လည်းပဲခုနကလိုစိတ်ကမပေါက်ခွဲပဲနဲ့ထိန်းထားနိုင်တယ်ဆိုရင်တော့တတိယနဲ့တတိယထိန်းထားနိုင်မယ်ဆိုရင်ဘလောက်စိတ်တအင်းရခန္ဓာကိုယ်အင်းကကုန်ခန်းမှုရော့သွားမလဲနော်အဲ့တော့အခုနကတကယ်ချင်းကသူ့မေးကြည့်တော့အိမ်ကတတိယတလုံးဆက်လို့ပြီးပြီဆိုရင်ညနေပိုင်းကျရင်သူက immature ပင်ပန်းပြီးတော့မခံနိုင်တော့ဘူးဒီတောင်မခံနိုင်တော့အခုတတိယနဲ့တနည်းလို့ပြောရတဲ့အခါမှာညောက်ကြတဲ့အခါမှာလည်းသူကကြည်လင်ဆုံးကြနေသေးတယ်နော်ပြတ်မသွားဘူးအလုတ်ကတော့အရင်ကရော့မသွားဘူးအလုပ်ကတော့အရင်လောက်ပဲတခါလေအရင်ကတော့များသေးတယ်ဒါပေမဲ့ပင်မမှုကရော့သွားတယ် Aggravation leads you to wound others သောတာပင်လူကသူ့ဘာကိုဖြစ်ချင်အောင်လုပ်တယ်အဲ့ဒါကိုပဲအရင်ကလည်းအချင်းချင်းကြိုးစားခဲ့ဖို့တယ်နော်ကိုယ့်အကူစိတ်မချမ်းသာရင်သူများကိုစိတ်မချမ်းသာအောင်လုပ်တတ်တယ်အင်းဒါရှိနေတာပဲ။ဒါကိုစိတ်မကြမ်းနိုင်တဲ့အခါတော့နော်။ကိုယ့်ရဲ့စိတ်မကြမ်းနိုင်မှုကြောင့်အပြစ်မရှိတဲ့ပြည်နဲ့လူများကိုဒုက္ခပေးတတ်တယ်။အနည်းဆုံးပြောရမယ်ဆိုရင်ကိုယ်စိတ်မချမ်းသာတာကိုကိုမိသားစုကမြင်ရတဲ့အခါပဲနေတယ်။တိုးလည်းစိတ်မချမ်းသာအောင်။နော်ငါတို့ခေတ်ကဘာဖြစ်နေလဲမသိ၊မျက်နှာမကြည့်ဘူး။နော်အမေကဘာဖြစ်နေလဲမသိ၊မျက်နှာမကြည့်ဘူး။သူတို့အဖေမင်းကအင်္ဂလိပ်ကဒေါသဖြစ်တဲ့ဒေါသဖြစ်ရင်အော်တက်တယ်ရိုက်တတ်တယ်ဆိုရင်တော့မျက်နှာကြည့်ရတဲ့ကလေးတွေကတိတိလေးကောက်ပြီးတော့ဟိုအခန်းတစ်ခန်းနဲ့မတော့ထိုင်နေရတော့တာ။အိမ်မှာပြည်လဲရှိချင်းကြည့်လို့လည်းတက်ပြည့်ပြနေလို့မရတော့ဘူးဒီအဖေနဲ့ရင်းရင်းမြစ်ဆဲတယ်လည်းပြောခွင့်ဆိုခွင့်မရှိတော့ဘူးနော်ပြောရင်အော်တော့ရောမယ်နောက်တော့ပါဘူးနော်အဲ့တော့ကိုကစိတ်ဆင်းရဲနေရင်သူများကိုစိတ်ဆင်းအောင်လုပ်တတ်တယ်ကိုမှစိတ်ချမ်းသာမှုရှိနေရင်သူများကိုစိတ်ဆင်းအောင်လုပ်လို့မရဘူးဒါတော့သူများကိုစိတ်ချမ်းသာအောင်ထားခြင်းနဲ့ဆိုရင်မလုပ်ရမလဲကိုကကိုအရင်ဆုံးစိတ်ချမ်းသာအောင်နေအောင်နော်အဲ့တော့ကိုအကျိုးကိုအရင်ပြီးအောင်ဆောင်ရွက်မှရတာနော်ကိုအကျိုးကိုမဆောင်ရွက်ပဲနဲ့သူများအကျိုးကိုဆောင်ရွက်တယ်ဆိုတာတကယ်တော့အတ္တသိနေဂုံလိုရှင်လို့ဖြစ်စေတခြားတစ်ခုခုလိုရှင်လို့ဖြစ်စေအဲ့ဒါပဲပြန်တကယ်ရိုးသားတဲ့ဖြစ်စဉ်နဲ့စေနာတော့ဖြစ်နေတယ်ဆိုတော့သူများကိုစိတ်ချမ်းသာအောင်ထားမယ်ဆိုရင်အရင်ဆုံးကိုယ့်ကိုယ်ကိုစိတ်ချမ်းသာအောင်ထားလိုက်ပါ